Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ10ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းရိုမီတာ3249လမ်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့ကိုညာဝင်းအောင်နဲ့ကျမနောင်လောင်တင်ပြမှာပါအင်္ဂါနေ့ကကျင်းပတဲ့အမေရိကန်အစိုးရသက်တမ်းဝက်ရွေးကောက်ပွဲမဲရီတွမ်မိုရီရဲ့နဲ့ချီကြားနိုင်သေးတဲ့အတွက်အထက်နဲ့အောက်လွှတ်တော်ကိုဘယ်ပါတီကထိန်းချုပ်နိုင်မလဲဆိုတာပုတ်တခုနေ့အထိတဲတဲကိုကွယ်မရှိသေးပါဘူးအာဆီယံညီလာခံကိုရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့တက်ရောက်မယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်ယူကရိန်းနိုင်ငံတောင်ပိုင်းခီယာဆန်မြို့ကနေရုရှားတပ်တွေပုတ်ထုံးနေမှာပြန်လည်ဆုတ်ခွာသွားခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါဒီကနေ့မှာကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဘယ်လိုအကြောင်းအရာတွေကိုမျှော်လင့်လို့ရနိုင်မှာပါလဲ
One of the main concern is how to measure that ASEAN as a whole is relevantto the world
to the time ဝန်ကြီးချုပ်ရဲ့အကြံပေးပုဂ္ဂိုလ်ပမောက္ခဖန်တီနန်ပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်တခါဒီမြင်းညံဘက်ကနေဖြစ်ပျက်နေတဲ့ဟလာတိုက်ပွဲအခြေအနေတွေကိုလည်းတင်ပြဖို့ရှိတယ်လို့ကရင်ပြည်နယ်မြဝတီကော့ဂလိတ်ကားလမ်းမှာaccident ဖြစ်လို့လူတွေသေဆုံးမှုဖြစ်တဲ့အကြောင်းတွေကိုလည်းထုတ်လွှင့်မှုရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုနန်းလောင်နဲ့အတူပြောပြမှာဖြစ်ပါလိမ့်ဗျာ
အင်္ဂါနေ့ကကျင်းပခဲ့တဲ့အမေရိကန်အစိုးရတပ်တန်းဝဲရွေးကောက်ပွဲမဲရီတွမ်မိုရီရဲ့နဲ့ချီကြားနိုင်သေးတဲ့အတွက်အထက်နဲ့အောက်လွှတ်တော်ကိုဘယ်ပါတီကထိန်းချုပ်နိုင်မလဲဆိုတာပုတ်တခုနေ့အထိတဲတဲကိုယ်ကိုယ်မရှိသေးပါဘူးအင်္ဂါနေ့မတိုင်ခင်တုန်းကတော့အထက်ခံ Republican Party ကမဲအများစုနဲ့အောက်လွှတ်တော်ဒီမကအထက်လွှတ်တော်ကိုတောင်ထိန်းချုပ်နိုင်ခြင်းရှိတယ်ဆိုပြီးတော့ခံမှန်းထားကြတာပါဒါဆိုရင်တော့ကျန်တဲ့သမ္မတတပ်တန်းနဲ့အတွင်းဒီမိုကရက်သမ္မတဂျိုးဘိုင်ဒန်မျှော်မှန်းထားတဲ့မူဝါဒတွေကိုအကောင်အထည်မဖော်အောင်ဟန်တာနိုင်မယ်လို့ Republican Party ဝင်တွေကယုံကြည်ထားတာဖြစ်ပါတယ်ငကိုကလေးကတစ်ဖက်ပါတီဝင်အရေးအတွက်သဝက်စီရှိနေတဲ့အထက်လွှတ်တော်မှာတော့ Pennsylvania ပြည်နယ်အတွက်ဒီမိုကရက်ကအနိုင်ရထားပေမဲ့ Arizona, Nevada, Wisconsin နဲ့ Georgia ပြည်နယ်တွေမှာတော့မဲရလတ်တွေမထွက်သေးပါဘူးဂျော်ဂျီယာပြည်နယ်ရဲ့လက်ရှိဒီမိုကရက်အထက်လွှတ်တော်အမရာဖယ်ဝါနော့ကပြန်ဖက် Republican ကိုယ်စားလှယ်ဟာရှဲလ်ဘော့ကာကိုမဆိုးစလောက်အသာရနေတာဖြစ်ပြီးမဲရက်လက်တွေသူမသားကိုမသားဖြစ်နေရင်တော့အနိုင်အရှုံးပြက်ပြက်သားသားတင်နိုင်အောင်လို့ဒီဇင်ဘာ6ရက်နေ့မှာနောက်တစ်ကြိမ်မဲပေးကြရမှာဖြစ်ပါတယ်အလားတူပဲဒီမိုကရက်တို့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာလည်းပုတ်ထူးနေမနဲ့အထိအမတ်နေရာ435နေရာမှာဒီမိုကရက်တို့က182နေရာနဲ့ Republican တို့ကနေရာနဲ့တနေရာအနိုင်ရထားပါတယ်။ကြက်အမတ်နေရာ52နေရာမှာတော့ဘယ်ပါတီကအနိုင်ရမလဲဆိုတာမသိရသေးပါဘူး။ဒီရွေးကောက်ပွဲမှာတော့အောက်လွှတ်တော်နေရာ435နေရာစလုံးနဲ့အထက်လွှတ်တော်နေရာ100မှာ35နေရာတို့ကိုကိုယ်စားလှယ်တွေကအရှင်းပြန်ခဲ့ကြတာဖြစ်ပါတယ်။
ယူကရိန်းတောင်ပိုင်းကာဆန်မြို့ကနေရုရှားတပ်တွေဗိုလ်ထုနေမှာပြန်လည်ဆုတ်ခွာသွားတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာရုရှားကျူးကျော်စစ်စတင်ကသိမ်းပိုက်ထားခဲ့တဲ့အဲ့ဒီမြို့ကနေရုရှားတပ်တွေအလုံးထွက်ခွာသွားမှလားဆိုတာကိုတော့ယူကရိန်းအရာရှိတွေကတန်တရားဝင်နေကြပါတယ်ရုရှားတပ်တွေအခုလိုဆုတ်ခွာနေချိန်မှာပဲဗီတိန်အနေနဲ့ကတော့ယူကရိန်းကိုဆက်လက်ကူညီသွားမယ်ဆိုတာသိရကြောင်းနေတိုးတာဝန်ရှိသူတွေကပြောပါတယ်
The United Kingdom have done that for many years trained close to 30,000
ဒီနိုင်ငံဟာယူကရိန်းတပ်သား3000လောက်ကိုနှစ်အတော်ကြာလေ့ကျင့်သင်ကြားပေးခဲ့တာပါနောက်ထပ်လည်းတိုးမြှင့်ကူညီသွားမှာပါကျွန်တော်တို့ပေးခြင်းတဲ့သတင်းစကားကယူကရိန်းကိုဆက်လက်ပံ့ပိုးသွားဖို့ဖြစ်ပါတယ်လို့နေတိုးအတွင်းမှူးချုပ်ဂျန်စတိုဒန်ဘတ်ကပြောကြားသွားတာဖြစ်ပါတယ်ယူကရိန်းခါဆန်မြို့ကနေရုရှားတပ်တွေအခုလိုဆုတ်ခွာတာဟာသမ္မတပူတင်အတွက်အခြေအနေတွေကိုကြံပြောင်းကြံဖြစ်သွားစေနိုင်တယ်လို့သုံးသပ်ကြပါတယ်အခုလိုတက်တွေဆုတ်ခွာသွားပြီးဆုံးဖြတ်ချက်ချရတာခက်ခဲခဲ့ကြောင်းလဲအဲ့ဒီတက်ဖွဲ့တွေရဲ့အသက်နဲ့တိုက်ပွဲအတွက်အစင်းသင်းဖြစ်အောင်ပြင်ဆင်ထားဖို့ဒီလိုလုပ်ရတာဖြစ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးရှိုဂွီးကပြောပါတယ်ယူကရိန်းတက်တွေကတော့ခါဆန်မြို့ကနေပြန်သိမ်းနိုင်လောက်တဲ့အကွာအဝေးမှာနေရာယူထားပြီးဖြစ်ပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လူမျိုးရေးကောင်စီအတွင်းရေးမှူးနီကိုလိုင်ပက်ထရာရှက်နဲ့အီရန်သမ္မတအစ်ဘရာဟင်ရေဇီရိုပုထူးနေကတွေ့ဆုံပြီးတော့နှစ်နိုင်ငံကုန်သွယ်ရေးနဲ့လူမျိုးရေးပူးပေါင်းဆောင်မှုတွေတိုးမြှင့်ဖို့ဆွေးနွေးခဲ့ပါတယ်။ယူကရိန်းကျူးကျော်စစ်နဲ့ရုရှားစီးပွားရေးမှာအထောက်အကူတွေရရေးမော်စကိုကကြိုးပမ်းနေချိန်မှာပဲနီကိုလိုင်ပက်ထရာရှက်ကအီရန်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။ယူကရိန်းကျူးကျော်စစ်ကြောင့်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခါးမှုနဲ့ရင်ဆိုင်နေရပြီးတော့ယူကရိန်းတပ်ဖွဲ့တွေရဲ့ပြင်းထန်တဲ့တွန်းလှန်မှုနဲ့ရင်ဆိုင်နေရတဲ့အထူးကြံရုရှားနိုင်ငံအတွက်အီရန်နိုင်ငံကစစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနေတာပါ။ဒါကြောင့်လဲပက်ထရိုရှက်ရဲ့ခီးစဉ်ဟာရုရှားအတွက်အီရန်နိုင်ငံကပို့ပြီးတော့အရေးပါလာတာကိုပြသလိုက်တဲ့လက္ခဏာလေးဖြစ်ပါတယ်။အထူးစစ်စင်ရေးဆင်နွှဲတာပါဆိုပြီးတော့ယူကရိန်းနိုင်ငံနဲ့ရုရှားတို့ကကျူးကျော်စစ်ဆင်နွှဲနေတာ6လထဲရောက်လာချိန်မှာပဲနိုင်ငံလုံးကျုံရေးနဲ့နိုင်ငံတကာပြည်ထနာတွေအပါအဝင်ကိစ္စရပ်အတော်များများမှာပူးပေါင်းဆောင်ရွက်ဖို့ကောင်းဆောင်ဦးဆွေးနွေးခဲ့တယ်လို့ရုရှားအစိုးရပိုင်း Interfax သတင်းဌာနကပြောပါရယ်ယူကရိန်းအခြေအနေတွေနဲ့နိုင်ငံပြည်တွင်းရေးမှာအနောက်နိုင်ငံတွေရဲ့ဆက်ဖက်မှုတွေကိုကင်တွယ်ဖြစ်ရှင်ရေးကိစ္စရပ်တွေကိုလည်း Petrochef နဲ့ Iran အမျိုးသားလုံခြုံရေးကောင်စီအတွင်းရေးမှူး Ali Shamkhani တို့ဆွေးနွေးခဲ့တယ်လို့ Interfax ကဖော်ပြပါရယ်နိုင်ငံကြဆွေးနွေးတဲ့ဗလုံငန်းတွေအပါဝင်လုပ်ငန်းအတော်များများမှာပိုမိုနီကတ်စွာပူပေါင်းဆောင်ရွက်ဖို့ရှမ်ခနိကတိုက်တွန်းခဲ့ကြောင်းအီရန်ထိပ်တန့်လုံခြုံရေးအေဂျင်စီရဲ့လက်အောက်ခံ Non News တင်ဌာနကဖော်ပြပါရတဲ့အပြင်ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးဆွေးနွေးပွဲပေါ်ပေါက်လာစေရင်းနဲ့စစ်ပွဲအဆုံးသတ်ရေးအတွက်သူ့ဘက်ကပါဝင်ဆောင်ရွက်ဖို့အသင့်ရှိကြောင်းလည်းရှမ်ခနိကိုကိုးကားပြီးတော့ Non News တင်မှဖော်ပြပါရတယ
်။နိုင်ငံတဝှမ်းကဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းနိုင်ဖို့အီရန်ရဲ့အာဏာအရှိဆုံးခေါင်းဆောင်အယာတိုလာခါမေနီကနေကသာအမိပေးခဲ့မယ်ဆိုရင်အဓိကယုံနေမှာပါဝင်နေသူတွေအတွက်နေစရာနေရာရှိတော့မှာမဟုတ်ဘူးလို့အီရန်မြေပြင်တပ်မှုဘုံမှုချုပ်ဟေဒရီကဗိုလ်ထုနေမှာပြောဆိုကြောင်းအစိုးရအာဘော်ဒပိုင်းမီးသတင်းဌာနကဖော်ပြပါတယ်ဆန္ဒပြပွဲတွေအတင်းမာဆုံးဖြစ်ခဲ့တဲ့ဆူနီမွတ်စလင်အများစုနေထိုင်ရာဇာဟီဒန်မြို့မှာသွေးထွက်တမ်းရုပ်ဖြစ်ခဲ့ပြီးရပ်ပေါင်း40လောက်အကြာမှာတပ်မှုဟေဒရီကအခုလိုပြောဆိုလာတာပါAI ခေါ်လူအခွင့်ရေးအဖွဲ့ကြီးကတော့အီရန်လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်အဲ့ဒီမြို့မှာအနည်းဆုံးလူ66ဦးသေဆုံးခဲ့ရတယ်လို့ပြောပါတယ်။ဇာဟီဒန်မြို့အာနာဘိုင်နီကတော့အခင်းဖြစ်ပွားမှုနဲ့ပတ်သက်လို့အဲ့ဒီမြို့ကရဲမှုကိုအလုတ်ကဖြုတ်ပစ်ခဲ့ပါတယ်။ကတ်အမျိုးသမီးတူဖြစ်တဲ့မာရှာအမီနီဟာအီရန်အမျိုးသမီးတွေလိုက်နာရမယ့်ဝတ်စားစီရင်မှုပုံစံကိုချိုးဖောက်ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ရဲကဖမ်းဆီးထားစဉ်သေဆုံးသွားရပြီးနောက်စက်တင်ဘာလတည်းအီရန်မှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်ပါတယ်။အဲဒီဆန္ဒပြပွဲဟာလူထုတော်လှန်ရေးပုံစံအဖြစ်အလင်းမြန်ပြောင်းလဲသွားခဲ့ပြီးဆန္ဒပြပွဲတွေမှာကျောင်းသားတွေကနေဆရာဝန်တွေရှိနေတယ်ပြီးတော့ထင်ရှားတဲ့အားကစားသမားတွေအထိပါဝင်လာကြတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ကြာတာပတင်းနဲ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပနေတဲ့42ကြိမ်မြောက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံညီလာခံကိုရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့တက်ရောက်မယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပုံထုံးနေမှာပြောပါတယ်
။ Нам не относится ни вопрос, ни эта тема в принципе.
အာနာရှင်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နိုဝင်ဘာ23ရက်နေ့မှာအာဆီယံအစည်းအဝေးကိုတက်ပါလိမ့်မယ်လို့ပြောခွင့်ရသူမာရီယာဇာဂရာရိုဘာကအတည်ပြုပြောဆိုသွားတာပါ။အာဆီယံအလက်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆင်ကယူကရိန်းနိုင်ငံကိုလည်းညှိလာခံကိုတက်ရောက်ဖို့ဖိတ်ကြားထားပါတယ်။တချိန်တည်းမှာပဲဝန်ကြီးချုပ်ဟွန်ဆင်နဲ့တရုတ်ဝန်ကြီးချုပ်လီကတ်ချင်တို့လည်းဖနွန်ပင်မြို့မှာပုတ်ထိုးနေကအသေးချာတွေ့ဆုံခဲ့တာပါ။မြန်မာအရေးအာဆီယံဘုံသဘောတူညီချက်အကောင့်ထဲပေါ်ဖို့နှောင့်နှေးနေချိန်မှာပဲအာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးပွဲတွေကိုကမ္ဘောဒီးယားနိုင်ငံကျင်းပတာဖြစ်ပါတယ်။ဒီညီလာခံမှာအာဆီယံအဖွဲ့ဝင်မြန်မာနိုင်ငံကိုနိုင်ငံရေးကိုစားပြုပြီးတော့တက်ရောက်ခွင့်မပေးတဲ့အတွက်မြန်မာစစ်ကောင်စီကဒီထိပ်သီးအစည်းအဝေးကိုကိုစားပြုတက်ရောက်ခွင့်မရပါဘူး။မြန်မာအရေးဘုံသဘောတူညီချက်ကိုအခုလိုအစည်းအဝေးပြင်မှာပြန်လည်သုံးသပ်ဖို့ရှိတဲ့အတွက်မြန်မာအရေးဟာဒီအစည်းအဝေးရဲ့ဦးစားပေးအစီအစဉ်တစ်ခုမှရှိမယ်လို့ယူဆကြပါတယ်။လေရကြမဲ့ဒီဆင်းရဲပွဲတွေအတွင်းမြန်မာအရေးအပြင်တောင်တုပ်ပင်လယ်အငင်းပွားမှုကပေးပြန်လည်ထူထောင်ရေးဒေတာရင်းကုံသွဲရေးနဲ့ဥတုရာသီဖောက်ပြန်မှုတွေကိုကင်တွယ်မယ်လို့ဆွေးနွေးကြမယ်လို့ယူဆပါတယ်။မြန်မာအရေးနဲ့ပတ်သက်လို့မြန်မာကိုစားပြုမှုမပါတဲ့ဆုံးဖြတ်ချက်ကိုလက်မခံနိုင်ဘူးလို့စစ်ကောင်စီကတုံ့ပြန်ထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကြောင်မီးသွေးသုံး တင်းစစ်ဒါအာဘီစေယုံစတင်လဲပတ်လာပြီးနောက်သဘာဝပတ်ဝန်းကျင်ကိုပါထိခိုက်လာရပြီးဘင်္ဂလားဒေ့ရှ်ရဲ့အကြီးဆုံးကမ္ဘာအကြီးဆုံးလူမှုတော်ကြီးထိခိုက်ပျက်သုံးရမယ့်အန္တရာယ်နဲ့ရင်ဆိုင်လာရပါတယ်လူဦးရေထူထပ်ပြီး168သန်းနေထိုင်တဲ့ဒီနိုင်ငံမှာဘင်္ဂလားဒေ့ရှ်ပြည်သူတွေလူနေမှုအစဉ်တန်းမြင်မဖို့နဲ့သူတို့လိုအပ်တဲ့လျှက်စစ်ဒါအားကိုဖြည့်ဆည်းပေးနိုင်ဖို့အတွက်ကန်ယူဒန်းဒေသဆွန်ဒါဘန်မှာအစိုးရကကြောင်မီသွေးသုံးလျှက်စစ်ဒါအားစက်ယုံကိုဒီနှစ်တည်းစတင်လေပတ်ခဲ့တာပါအဲ့ဒီကြောင်မီသွေးသုံးဒါအားပြီးစက်ယုံကနေလျှက်စစ်ဒါအားမီဂါဝက်1300ကျော်ထုတ်လုပ်နေတာဖြစ်ပါတယ်ဆွန်ဒါဘန်ဒေသနာမှာရှိတဲ့ရမ်ပါကြောင်မီသွေးဒါအားပြီးစက်ယုံမှာနှစ်စဉ်ကြောင်မီသွေး 4.8 တန်းသုံးဆွဲနေပြီး၄ဒုညဉ့်ဉန်းတဲ့ကာဗွန်နန်အောက်ဆိုက်တန်ငွေပမာဏကတန်15တန်ထုတ်လွှင့်နေတာဖြစ်ပါတယ်ဒါအပြင်နောက်ထပ်ကြောင်မီသွေးတန်12000ကိုနေ့စဉ်ဆက်လီတွေနဲ့တည်ဆောင်နေတာမို့ရေတုညဉ့်ဉန်းတာတွေကြုံနေရပါတယ်ခင်ဗျာ
အီဂျစ်နိုင်ငံမှာကျင်းပနေတဲ့ဥတုရသည်ပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းခန်း COP27 မှာတော့ loss and damage လို့သိကြတဲ့ဥတုရသည်ပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့ပျက်စီးဆုံးရှုံးမှုတွေအတွက်ပြန်လည်ပေးဆက်ရေးကိစ္စကအဓိကအနေအယူထားပါတယ်။အီဂျစ်နိုင်ငံ Sharm El Sheikh မြို့မှာကျင်းပနေတဲ့ညှိနှိုင်းခန်းအနည်းမှာတော့ဥတုရသည်အရေးသက်ကြွလှုပ်ရှားသူတရားစင်ကျော်တို့ကပုတ်ထူးနဲ့မှာထုတ်ပေါ်ဆန္ဒပြခဲ့ကြပါတယ်။
Which is not a matter of charity on their behalf, but a matter of.
ချမ်းသာတဲ့နိုင်ငံတွေဘက်ကပေးကမ်းစွန့်ကြဲဖို့ကျမတို့ပြောနေတာမဟုတ်ပါဘူး။ဒါဟာတရားမျှတမှုရှိရေးတန်းတူညီမျှရေးဆိုတဲ့ကိစ္စတွေနဲ့ဆိုင်ပါတယ်လို့ဥတုရသည်အရေးနဲ့ဂျာမတန်းတူညီမျှရေးလှုပ်ရှားတက်ကြွသူအသက်29နှစ်အရွယ်ဇူကီဝဝှိုက်ကပြောဆိုသွားတာပါ။ချမ်းသာကြော်ဝတဲ့တိုင်းပြည်ရဲ့လောက်ရအများစုကြောင့်ပေါ်ပေါက်လာရတဲ့ဥတုရသည်ပြောင်းလဲမှုရဲ့အကျိုးဆက်ဖြစ်တဲ့သဘာဝဘေးအန္တရာယ်ကြီးတွေရဲ့ဒဏ်ကိုတော့စင်ရဲနွမ်းပါတဲ့တိုင်းပြည်တွေကတော့ခါစီရင်ဆိုင်နေရတာပါ။ဒါကြောင့်လဲဖွံ့ဖြိုးပြီးနိုင်ငံတွေဘက်ကအဲ့ဒီလိုနိုင်ငံတွေအတွက်ဘဏ္ဍာရေးအထောက်အပံ့တွေတွန်းမြင်ပေးအပ်ဖို့အာဖရိကဥတုရသည်ရေးသက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာလည်းဖြစ်ပါတယ်။ညီလာခံတက်ရောက်လာတဲ့အာဖရိကနိုင်ငံတွေဘက်ကလည်းဥတုရသည်ပြောင်းလဲမှုကြောင့်ထိခိုက်ပျက်စီးမှုတွေအရေးအလေးထားတင်ပြကြပါတယ်။COP27 ဥတုရသည်ဆိုင်ရာညှိနှိုင်းခန်းမှာဖန်လုံအိမ်တန့်ွေလျှော့ချရင်းနဲ့ဥတုရသည်ပြောင်းလဲမှုအကျိုးဆက်ကိုအလူလဲရင်ဆိုင်နေရတဲ့စီရင်နွမ်းပါတဲ့တိုင်းပြည်တွေအတွက်ဘဏ္ဍာရေးအကူအညီတွေပုံမတွုံးမြင့်ပေးအပ်ရလို့သဘောထားကွဲလွဲစေနိုင်တဲ့ကိစ္စရအတော်များများကိုဆွေးနွေးနေကြတာလည်းဖြစ်ပါတယ
်။တောင်တူတက်တဲ့နီပေါ်နိုင်ငံရဲ့အနောက်ဘက်ခြမ်းမှာဘူရူနီမနက်အစောပိုင်းလူတွေအိပ်ပျော်နေတဲ့အချိန်မှာငလျင်လှုပ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ6ဦးသေဆုံးသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ငလင်ဟာအိန္ဒိယနိုင်ငံမြို့တော်နယူးဒေလီအနောက်ဘက်မိုင်250လောက်အကွာမှာဗဟိုပြုလှုပ်ခတ်ခဲ့တာပါ။နီပေါ်နိုင်ငံရဲ့ငလင်စောင့်ကြည့်ရေးအဖွဲ့ရဲ့တိုင်းတရာချက်အရငလင်ပြင်းအား6.6ရှိတယ်လို့ဆိုပါတယ်။အိန္ဒိယကျိုးတိုးကျဲတဲ့သာရှိတဲ့ဒိုတီခရိုင်တောင်ပေါ်ကျေးရွာမှာငလင်ကြောင့်အိမ်တွေပြိုကျပြီးအခုလိုတည်ဆုံသွားရတာလို့အဲ့ဒီခရိုင်ရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်။အဲ့ဒီရွာကနောက်ထပ်လူ5ဦးလည်းဒဏ်ရာရရှိသွားပါတယ်။ငလျင်တန်ခံရတဲ့ဒေသကလူတွေကိုကယ်ဆယ်နိုင်ဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုဆစ်လွတ်ထားပါတယ်။အခုလိုငလျင်လှုပ်သွားတဲ့နေရာဟာလူသွားတော်လန်းသာရှိပြီးကားလမ်းမရှိသေးတာကြောင့်ကယ်ဆယ်ရေးပစ္စည်းတွေတည်ဆောင်ဖို့အခက်အခဲကြုံနေရပါတယ်။လိုအပ်တဲ့အရေးပေါ်အကူအညီတွေကိုပေးဖို့ဝန်ကြီးချုပ်ကအရေးပေါ်အမိန့်ထုတ်ထားပါတယ်ခင်ဗျာ။ကြော်သာဝရီနေ့မနက်ခင်းထေတန်းရောက်နိုင်ငံတကာသတင်းတွေကိုနားလောင်နေတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့သတင်းပေးပို့ချက်တွေဒီအပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာအရင်ဦးဆုံးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ပြခြင်းပါတယ်အဲ့ဒီတွေကမှဒီကနေ့ကျင်းပဖို့ရှိတဲ့အာဆီယံဆွေးနွေးပွဲနဲ့ပတ်သက်တဲ့အကြောင်းအရာဖြစ်ပါတယ်ဒီကနေ့မှကျင်းပဖို့ရှိနေတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့စီဝေးပွဲထိပ်သီးဆွေးနွေးပွဲမှာကမ္ဘာအရေးမှရောမြန်မာအရေးမှာပါအာဆီယံရဲ့အရေးပါမှုကိုပြသနိုင်ဖို့အရေးကြီးတယ်လို့သုံးသပ်သူတွေကမြင်ပါတယ်။ဒါအပြင်အာဆီယံအနေနဲ့မြန်မာအရေးပါဝင်အာဆီယံလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေအတွက်အားလုံးလက်ခံပြီးရှေ့ဆက်နိုင်မဲ့အဖြေမျိုးရှာဖို့ကပိုအရေးကြီးကြောင်းလဲထောက်ပြပါတယ်။ဒီထိပ်သီးဆွေးနွေးပွဲကနေမြန်မာအတွက်ဘယ်လိုရလဒ်တွေထွက်လာနိုင်ပါသလဲ။ထိုင်းဝန်ကြီးချုပ်ရဲ့အကြံပေးပါမောက္ခဖန်တီနန်ဝါတာနာဂွန်ကနေပြီးတော့မြန်မာအရေးသုံးသပ်သူဦးအောင်သူငင်းတို့ပါပါဝင်ပြီးကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့အမေရိကန်သမ္မတကိုယ်တိုင်လာတက်ဖို့ရှိနေချိန်မှာဒီအာဆီယံထိပ်သီးပွဲတဲ့ယူကရိန်းရေနောက်မြောက်ကိုရီးယားလက်နက်စမ်းသပ်မှုနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေပြိုင်ဆိုင်မှုအပြင်မြန်မာပြည်သူတွေကိုထိခိုက်နေတဲ့တိုက်ခိုက်မှုတွေပေါ်တိုးတက်မှုရာရေးအဖက်ဖက်ကဖိအားတွေနဲ့မျှော်လင့်ချက်တွေပို့ကြားရောက်လာနေတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့လုံခြုံရေးဆိုင်ရာအကြံပေးပယ်နီတန်ဝါတာနာယာကွန်ကပြောလိုက်ပါတယ်ဒါကြောင့် မြန်မာကိစ္စအတွက်လက်ရှိဘုံသဘောတူချက်၅ခုတက်သက်ထက်ပိုထိရောက်နိုင်မဲ့လမ်းကြောင်းမျိုးနဲ့ရေတိုရေရှည်ဖြစ်နိုင်တာတွေကိုအာဆီယံခေါင်းဆောင်တွေဆွေးနွေးဖို့မျှော်လင့်ထားကြတယ်လို့လည်းပန်နီချန်ကပြောပါတယ်။အခုလိုဆွေးနွေးရမှာအဓိကဘလို့စိန်ခေါ်ချက်ရှိနေပါလဲလို့မေးရမှာချူလာလောင်ကုန်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခလည်းဖြစ်တဲ့ပန်နီချန်က
မြန်မာအပအဝင်အခြားကိစ္စရဲ့ကြီးတွေမှာအာဆီယံခေါင်းဆောင်တွေအနေနဲ့လက်တလောဘုံသဘောတူညီချက်တွေမရသေးတဲ့သဘောရှိပါတယ်။အဓိကစိုးရင်ချက်တစ်ခုကတော့အာဆီယံတစ်ခုလုံးအနေနဲ့လက်ရှိကဘာနဲ့ဒေတာတွင်မှဆက်ပြီးအကျုံးဝင်အရေးပါနေသေးတယ်ဆိုတာကိုသိကြစေနိုင်ဖို့ဖြစ်ပြီးအထူးသဖြင့်အာဆီယံကြုံနေရတဲ့ပြဿနာအတွက်အာဆီယံကဘယ်လိုဖြေရှင်းနိုင်တယ်ဆိုတာကိုပြနိုင်ဖို့ပါတကယ်ကဘာမှတွန်းတွန်းတက်တက်မလုပ်လို့တာနဲ့အစွန်းရောက်ချင်းကပ်မှုနှစ်ဖက်ကြားမှာကောင်းမွန်တဲ့အဖြေရှာနိုင်တာမတွေ့ရသေးပါဘူးအဲ့တော့ဒီတစ်ခေါက်မှာအာဆီယံအတွက်အရေးကြီးတဲ့ကိစ္စရပ်တွေမှာရှေ့ဆက်နိုင်ဖို့ပိုကောင်းတဲ့အဖြေကိုထုတ်နိုင်မယ်လို့မျှော်လင့်ပါတယ
်ဒီအာဆီယံရဲ့အဓိကစိန်ခေါ်ချက်ကိုမြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ ISP မြန်မာကညွှန်ကြားမှုဥအောင်သူငင်းကလည်းသဘောတူပါတယ
်ဒီနေ့ကျွန်တော်တို့မိတ်ဆွေဒီနိုင်ငံကစိန်တန့်ကြောက်ပြောပါတယ်အာဆီယံမှာတဲ့တချို့လူတွေကမော်တော်ကားတစ်စီးမောင်းသလိုပဲပေါ့ဗျာဂက်ဆိုနင်းကျင်တယ်ဒါပေမဲ့တချို့နိုင်ငံတွေကလည်း break ကိုအုပ်နေတယ်ဘလို့နည်းနဲ့မှဟိုအလုံးမဖြစ်ဘူးပေါ့ဗျာ
အဲ့ဒီတော့ဒီထိပ်သီးဘွဲကတစ်ဆင့်အကောင်းဆုံးပါမျှော်လင့်နိုင်ပါလေလို့မေးရမှာပန်နီချန်က
I think the best possible short term outcome is
ဒီလိုတွေ့အကောင်းဆုံးဖြစ်လာနိုင်ကြီးကတော့ဒီအစွန်းနှစ်ဖက်ကြားမျှကြီးကိုအပြေရှာလွှတ်ဆောင်ဖို့ပါအခုတစ်ဖက်စွန်းမှာကအာဆီယံကနေယာယီရဆိုင်းတာဖို့ဒါမှမဟုတ်ထုတ်ပြစ်ဖို့နောက်ပြီးအစွန်းတစ်ဖက်မှာတော့အာမတွန်းတို့တိုင်မလို့ဖို့ဒါမှမဟုတ်ဆက်ပြီးတော့စောင့်ကြည့်ဖို့ဒီလိုအစွန်းနှစ်ဖက်ကအာဆီယံအတွက်အနေရကြီးတဲ့လမ်းကြောင်းပါဒီတော့ရှေ့ဆက်ရွေးဖို့မျှကြည့်ကောင်းဆိုတာမှာတော့အချင်းစရာပိုတသက်မမရှိလာတာပိုလေးနေတဲ့ဆွေးနွေးမှုတွေဝိုင်းလို့တာတရားဝင်ဆွေးနွေးတာရောအလို့သဘောရောအစိုးရချင်းအပြင်အစိုးရနဲ့အကြံပေးပညာရှင်တွေပါတဲ့ track 1 and half လမ်းကြောင်းမျိုးပညာရှင်တွေပါတဲ့ track 2 ဒုတိယလမ်းသွယ်မျိုးပိုလှုပ်လာတာမျိုးပါဒါတွေကိုလာမယ့်နှစ်အာဆီယံဥက္ကဋ္ဌအသစ်လက်ထက်မှာမျှော်လင့်နိုင်ပါတယ်မြန်မာအပအဝင်လက်ရှိပြဿနာရတချို့အပေါ်အပြေတမ်းရတဲ့ကြီးကြီးမားမားမျိုးမဖြစ်လာရင်တော့တစုံတရာတိုးတက်မှုမျိုးမျှော်လင့်နိုင်ပါတယ
်ဦးအောင်သူငင်းကလည်းသိထူကြဖို့မမျှော်လင့်ပါဘူးလို့ဆိုပါတယ
်သိတော့အထူးမရှိဘူးဗျဘာဖြစ်လို့လဲဆိုတော့ဒီထိပ်သီးစည်းဝေးမတိုင်ခင်မှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေစုပြီးတော့မြန်မာပြည်ရဲ့ရေးအတွက်အစည်းအဝေးမှာတော့တော်တော်လေးလွတ်လပ်ပွင့်လင်းဆွေးနွေးမှလို့ထင်တယ်။ဒါပေမဲ့လည်းထုတ်ပြန်ကြေညာချက်မှာတော့ဘုံသဘောတူညီချက်၅ရပ်ကိုထပ်ပြီးတော့ထောက်ခံပြီးတော့လက်တွေ့ကြတဲ့အစီအစဉ်တွေလုပ်သွားမယ်ပေါ့။ဒါပဲပါပါလေ
။ဒီနေရာမှာတစုံတရာတိုးတက်မှုမျိုးကိုမျှော်လင့်နိုင်တာကဘာကြောင့်ပါလဲလို့မေးရမှာပန်နီချန်က
Because after all it's quite reasonable.to expect that once
ဘာကြောင့်လဲဆိုတော့အာဆီယံထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့မြန်မာအပအဝင်ဒီကိစ္စရပ်ကြီးတွေမှာပိုအားစိုက်ထုတ်ပြီးတွန်းတွန်းတိုက်တိုက်နဲ့အချင်းချင်းကြားပိုအချိန်ပေးထိတွေ့ပြီးလုပ်ရမယ်ဆိုရင်ဒီအထက်မှာမြန်မာနိုင်ငံကဘက်အားလုံးနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံတာလဲအပအဝင်မျှော်လင့်ကြည့်နိုင်ပါတယ်ရှင်းနှစ်ဆန်းဒါမှမဟုတ်နှစ်လယ်လောက်မကြာခင်ကာလအနာဂတ်မှာတိုးတက်မှုရလာဖို့အတွက်ပိုကောင်းတဲ့ချင်းကပ်မှုတစ်ခုမျိုးရှိလာသင့်ပါတယ်ဒီအတွက်မျှော်လင့်နိုင်တာမျိုးပါဒါပေမဲ့အခုထိပ်သီးဆွေးနွေးပွဲကတော့ချက်ချင်းကြီးကြီးမားမားအပြောင်းလဲဖြစ်လာဖို့မမျှော်လင့်နိုင်ပါဘူ
းတစ်ချိန်တည်းမှာထိုင်းနိုင်ငံကမြန်မာအရေးကိုရှေ့တန်းကနေရင်ဆိုင်နေရတာမျိုးထိုင်းဝန်ကြီးချုပ်ရဲ့ဝင်ရောက်ဆွေးနွေးမှုကအရေးပါနိုင်တယ်လို့ဦးအောင်သူငင်းကဆိုပါတယ်ပန်နီချန်ကလည
်း Prime Minister the youth is very keen on this
ဝန်ကြီးချုပ်ပရာယုအနေနဲ့ဒီလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးနဲ့စီးပွားရေးပြန်လည်နလန်ထူရေးကိစ္စရပ်ကြီးနှစ်ခုမှာမြန်မာအပါအဝင်ဖွဲ့ဝင်နိုင်ငံအားလုံးအတွက်တကယ့်ကိုအလေးပေးပြီးတက်တက်ကြွကြွလုပ်နေပါတယ်တိုးတိုးတိတ်တိတ်နဲ့အလွတ်သဘောပြောဆိုဆွေးနွေးတာလည်းရှိပါတယ်အခြားအာဆီယံနိုင်ငံတနိုင်ငံချင်းအနေနဲ့လည်းအလားတူအလွတ်သဘောလုပ်နေတာတွေဥပမာမြန်မာပြည်ပကမှာကွဲပြားတဲ့ဘက်ကမတူညီတဲ့အဖွဲ့တွေနဲ့ထိတွေ့ဆက်ဆံပြီးသူနည်းနဲ့သူအပြေရှာနိုင်တဲ့ဝိုင်းဝန်းစူးစမ်းပေးမှုတွေလည်းရှိပါတယ်ဒီလိုထိတွေ့ဆက်ဆံနေတဲ့နိုင်ငံတွေမျှော်လင့်ထားသလိုတိုးတက်မှုတွေရလာဖို့ဥပမာအကဲမဆက်လွန်တဲ့ကိစ္စတွေမှာသဘောတူညီချက်တွေစပြီးတော့ရလာဖို့ကျွန်တော်တို့မျှော်လင့်ပါတယ်ဒါပေမဲ့ဘယ်လိုရလတ်ထွက်လာမလဲဆိုတာကတော့စောင့်ကြည့်ရအောင်မှာပါ
တကယ်တော့လက်ရှိမြန်မာစီရေးပြည်ပကတွေကြောင့်လူမှုစီးပွားရေးပြဿနာတွေပိုဆိုးလာမှာကိုထိုင်းဘာဝင်အင်းကြီးချင်းနိုင်ငံတွေကပို့ဖို့စိုးရင်လာချိန်မှာအာဆီယံအနေနဲ့ဒီတစ်ခေါက်ဥက္ကဋ္ဌသစ်လက်ထက်ပိုထိအောင်ကင်တွယ်နိုင်ဖို့မျှော်လင့်ချက်တွေလည်းများလာနေတယ်လို့သုံးသပ်သူတချို့ကဆိုပါတယ်ခင
်ဗျအာဆီယံထိပ်သီးဆွေးနွေးပွဲရဲ့အလားအလာတွေနဲ့ပတ်သက်ပြီးတော့ကိုဝင်းမင်း ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ကွန်ကရစ်မြဝရီကားလမ်းမှာကားတိတ်မှောက်တဲ့အခြေအနေကိုမပြောပြခင်မှာမြင်းကြံမြို့ကတိုက်ပွဲအခြေအနေကိုလည်းတင်ပြခြင်းပါတယ်။မန္တလေးတိုင်းမြင်းကြံမြို့နာကပြားကျေးရွာမှာတပ်ဆွဲထားတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာ၈ရက်နေ့ကတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ညပိုင်းမှာနေအိမ်၄၀ထက်မနည်းမိရှုခံရတယ်လို့ရွာသားတွေကပြောပါတယ်။ရွာသား၃000နီးပါးထွက်ပြေးနေရပြီးရွာကိုပြန်လာတဲ့တဦးကတော့ပြစ်ဒဏ်ခံလိုက်ရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
။ညင်းကျက်မျိုးနဲ့၁၆မိုင်ဝေးတဲ့ပြားကျေးရွာစတင်ကျောင်းမှာတက်ဆွဲနေတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနိုဝင်ဘာလ၈ရက်နေ့လယ်ပိုင်းကတနအိမ်နီးပါးတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာ6ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်40လောက်ပြားကျေးရွာကိုရောက်ရှိတက်ဆွဲနေခဲ့ပြီးနှစ်ရက်အကြာမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကအတော်ဝင်ရှိသူတူကအခုလိုပြောပါဗျ။
ပြင်းထန်တယ်ကျွန်တော်တို့ဟိုပေါ့3နာရီ45လောက်ကနေဝင်ဟိုပေါ့ဝင်စီးတဲ့ဝင်လောက်တာပေါ့နော်။တနအိနောက်တော့တိုက်ပွဲဖြစ်ကြတာပေါ့။အင်းအားကဟိုပါ40လောက်ရှိတယ်။ကျွန်တော်တို့ကတော့လုံးဝထိခိုက်မရှိဘူးအားလုံးရန်ဆုံနိုင်ရဲ့။
ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားတာမရှိသေးပါဘူး။တိုက်ပွဲဖြစ်ပွားပြီးနောက်အင်ဂျီတထောင်ကျော်ရှိတဲ့ပြားကျွော်ရဲကနေအိမ်တွေကိုစစ်တပ်ကမီးရှို့တဲ့အတွက်နေအိမ်40ထက်မနည်းမီးလောင်ကျွမ်းခဲ့တယ်လို့ရွာသားတွေကပြောပါရယ်။တိုက်ပွဲတွေကြောင့်ကျွော်သား3000လောက်ဘေးလွတ်ရာထွက်ပြေးနေကြရတဲ့အတွက်အိမ်ဘလောက်မီးလောင်သွားတယ်ဆိုတာကိုတော့အတိအကျမသိရနိုင်သေးပါဘူး။နိုဝင်ဘာလ9ရက်တောက်ကြနေမနက်ပိုင်းမှာကျွော်ရဲပြန်သွားတဲ့အသက်36နှစ်အရွယ်ကျွော်သားသူကိုစစ်တပ်ကပြစ်ခတ်လို့တေဆုံးသွားတယ်လို့ပြားကြီးရတာသူကအခုလိုပြောပြပါဗျ
။ကျွာထဲမှာတရားမှမကြံတော့ဘူးဗျာ။ဟုတ်ပါတော့။သူတို့ကကျွာထဲမှာပြည့်တယ်လို့ဆိုရင်ဘလို့တူတူလူတွေကိုထောင်းလိုက်ကြည့်တယ်။မက်ကတရားကသူလင်းသွားကိုပြန်ကောက်တာဗျာ။ပြန်ကောက်ပြီးတော့ပြန်ကောက်တဲ့အချိန်ကလဲကောက်နေတဲ့အချိန်ကိုသူကလည်းအခုလိုက်ပြီးတော့အဲဒီကောင်လေးတယောက်ကတော့ခုမက်ကပဲဆုံးသွားပြီ။ကျွာကခုချိန်ဟိုဘာလဲဟိုလာတော့ရှိတယ်။လူကြီးက3000ကျော်လောက်တော့ရှိကြအောင်။ကျွာကအခုတချို့ကလည်းတိုးရတယ်မှန်းဒီလိုနေကြပြီအခုဒီလိုလိုနေတော့ရွာတွေကတော့ပြောင်းမှမရှိဘူးအကုန်လုံးကဟိုလူကြီးတွေတချို့ဆိုရင်တခြားမျိုးတွေကရောက်ကုန်ကြပြီ
အရင်ကလည်းပြားကြီးရွာကိုမြန်မာစစ်တပ်ဟာမကြာခဏဆိုသလိုလာရောက်တက်ဆွဲခဲ့ပေမဲ့တိုက်ပွဲဖြစ်ပွားတာမျိုးမရှိခဲ့ပါဘူးတိုက်ပွဲဖြစ်ပွားပြီးနောက်မြန်မာစစ်တပ်ဟာအင်အားထပ်ဖြည့်ပြီးပြားကြီးရွာတွေမှာပဲဆက်ပြီးတက်ဆွဲနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအမေရိကန်ရွေးကောက်ပွဲရလတ်အခြေအနေနဲ့ပတ်သက်လို့မတင်ပြခင်မှာအခုတော့ဒီထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါအာရှအဝေးပြေးလမ်းမကြီးရဲ့ကရင်ပြည်နယ်ကော့ဂရိတ်မြဝတီအပိုင်းမှာကားတိတ်မှောက်မှုဖြစ်တာကြောင့်ကားပေါ်ပါလာတဲ့လူရှိဦးစလုံးတေဆုံးသွားပါတယ်ကားပေါ်မှာတင်ဆောင်လာတဲ့ဝင်တွေများတယ်လို့အရှိန်မထိန်နိုင်တဲ့ပုံရောက်တိုက်ပုံရတယ်လို့ပလဲဖြူလူမှုကွယ်ဆယ်ရေးလူမှုကယ်ဆယ်ရေးအဖွဲ့ကပြောပါတယ်ထိုင်းအစီအစိုက် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ကရင်ပြည်နယ်တဲကကော့ကရိတ်မြောက်ရီအာရှလမ်းမကြီးပေါ်မှာတွားနေတဲ့အန်စာတုံးကားတစီတောနော်ရေတကွန်အနီးမှာနိုဝင်ဘာလ9ရက်နေ့ကတိတ်မှောက်ခဲ့ပါတယ်ယင်တိတ်မှောက်မှုကြောင့်ကားပေါ်ပါလာသူ10ဦးစလုံးနေရာမှာပဲပွဲချင်းပြီးတေဆုံးသွားခဲ့တယ်ဆိုပြီးလူမှုကယ်ဆယ်ရေးလုပ်ငန်းတွေကိုလုတ်ကင်နေတဲ့ပလဲဖြူလူမှုကယ်ဆယ်ရေးအဖွဲ့ဥက္ကဋ္ဌဦးလရွှေကအခုလိုပြောပြပါတယ်
အဲဒီမောင်မူကအမြော်ဒီကနေပကူပြန်မဲ့ကားပေါ့အဲဒါကဆမ်းပါသူချိုးထွက်သွားတိုက်ပြီးတော့ဆောက်ချက်ထွက်သွားအချိန်များတော့ချိုးပြီးမှတော်တော်ကြီးတို့ဆိုင်ဖို့ဆက်ဆက်အဲဟိုကနေဆင်းလာတော့တော်တော်ကြီးတို့ဆင်းမှာကားမှာလူက6ယောက်ပါတယ်ကြား6ယောက်မှ9ယောက်ပေါင်း6ယောက်ပါတယ်ပါတော့ကားပြောကားမှာလည်းအခြားတော့ဂျူရီယာပစ္စည်းတွေလည်းအများကြီးပေါ်ကလည်းမတရားဘူးမတရားဘူးဆိုတော့ဒီကန်းကြောင့်မှအဲ့ဒီကိစ္စပဲပေါ်ဒီမတရားတင်မယ်အချိန်နဲ့မောင်းမယ်ဒီမထိန်နိုင်ဘူးမောက်ကြမယ်အများရန်ဒီကိစ္စတွေကအမျိုးဖြစ်နေတယ်ခင်ဗျအဲ့ကားပေါ်ရင်ပေါ်ပါတဲ့အမျိုးသား6ဦးအမျိုးသမီး9ဦးအားလုံးပြေသွားပါတယ်ခင်ဗျပြေဆုံးသွားပါတယ
်ဒေဆုံးသူတွေရဲ့ရုပ်လောင်းတွေကိုတော့ကော့ဂရိတ်ပြည်သူစေယုံကြီးကိုပို့ထားရတယ်လို့လည်းပြောပြပါတယ
်ပေါ်ဒီကြတော့ကျွန်တော်တို့ကော့ဂရိတ်ပြည်သူစေယုံကြီးကိုလက်ရှိပို့ထားတယ်ခင်ဗျ
ကရင်ပြည်နယ်ကော့ဂရိတ်မြဝတီအာရှလမ်းတက်မှာပဲအောက်တိုဘာလ30ရက်နေ့ညနေ4နာရီဝန်းကျင်လောက်မှာခီးသည်တင်ကားနဲ့ကုန်စင်ကားတိုက်မိပြီးတိတ်မောက်တာကြောင့်လူ5ဦးသေဆုံးသွားခဲ့တယ်ဆိုပြီးမြဝတီခရိုင်တင်ငန်းညီနောင်မြို့တက်လူမှုကယ်ဆယ်ရေးအဖွဲ့ကပြောပါတယ်အောက်တိုဘာလ5ရက်နေ့တုန်းကလည်းကော့ဂရိတ်မြဝတီအာရှလမ်းတက်မှာပဲ ပွင့်နေကြီးဇက်တပင်အဖွဲ့လိုက်ပါလာတဲ့ကာတိမ်မမှုဖြစ်ပွားခဲ့ပြီးလူဆယ်ဦးကျော်တိတ်ဆုံးသွားခဲ့ပါတယ်တလားကျော်အတွင်းမြောက်ရီကော့ကရိတ်အာရှလမ်းမှာယင်တိုင်မှုယင်တိုင်မှုတုံးချိန်ဖြစ်ပွားခဲ့ပြီးအစုလိုက်အပြုံလိုက်လူသေဆုံးမှုတွေဖြစ်ခဲ့ပါတယ်ရှင်
တော့ထိုင်းချီဆိုင်ဗီအိုအေသတင်းတော်မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိနေပါတယ်အခုတခါတော့ဒီအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးလဲပြောပြခြင်းပါတယ်သမရဟောင်းတွန်နယ်ထရမ့်ထောက်ခံတဲ့သူတွေဟာအမေရိကန်အစိုးရသက်တမ်းဝက်ရွေးကောက်ပွဲတွေမှာဘယ်လိုအခြေအနေရှိပါသလဲဘော်ဒူးနေမနဲ့အစောပိုင်းအထိတော့ဒီမဲရ ya.
Tamra Hong Trump talk on the Sai Sian and Yin Yun and Mulongan Shi, JD Vance Ka, Democratic Party, Malang Tim Ryan Go, Uyo Pine, Tedlotto, Mania, Dre, and Nayashi Tobare. Tabima Pennsylvania Pine Mara Trump got talk on a Doc Mastriano Go, Nayashi B, Democrat goes along, Josh Shapiro Ga, Pine Ocho Yi Mupi, Yuka Kalaya Bade. New Hampshire Pine Ma, Democrat Tedlotto, Ma. Maji Hassan Ga, Trump Taukane, Republican Teludor, Ma Long, Don Balter Ku, Ingadinjama, Nan Yashi Dwagabade, Shon Dwade, Don Balter Ku, Akulu Piovade.
And I'm honored to have had the opportunity to
represent. Yam Shaya Pine, Teludor, Majui Boema, Republican Party Go, Koza Pugun Yare, Dwecheno, Goyubare.
Seven Za Santi Niare, Pennsylvania Pine, Teludor, Majuka Boemaro, Yomian Tanja, Sizema, Ludi Miabi, Trump Layo Sion Pede, Republican Ma Long, Mehmet Oz Ha, Democrat Amad Lao, John Fetterman Go Shou Dwa Ba De. Tamra Hong Obama Ne Tamra Joe Biden No Kurai, Democrat Amad Lao Dwe, La Yau Siyong Pege Jara Ba. Arizona Pine Ma Le, Achei Ne Shembiay Ni Jara Ba De. Pine Ocho Emu Yuewa Ma, Democrat Party Ga, Katie Hobbs Ka, Trump Talka Ne, Carrie Lake Go, Bonu Ne Mane Shina Ye Chen Ti, Me Tong Tong Jo Ne Usong Ni Ba De. Tell Democrat Party Ga, Mark Eliga, Trump Talkandu, Blake Masters Go, Mac, when a Sunny Yagano Yetu, BJT, Chow Yagano Pia Usam Nibari. Dabime, Arizona Mayo Choma, Sedwiga Piatanate Nidago, Maricopa, Yanchicha, Boat, Okra, Bill Gates, Akulu, Jovade.
People will go and they try and run the.
Durega, D. May ye to a Sunday, Mago, ye to a Jibu, Chosa Javare, Aguma, the Kuga, Kanga, Lomlo Pupin Nibare.
Edilo Merigo, Lene, Pian B, Yedria Mava. Dago Pine Ocho Yemu Yuva, Noga Lineade, Republican Party, Kozele, Kerry Laker, Tanya Shibade. New Hampshire, Georgia Pine Rimaro, Tramne, Semabide, Republican Kozele Riga, Pine Ocho Yemu Niarima, Anayashi Tajavade. Michigan Pine Ocho Yemu Yuga Vemale, Trump Tokanu, Duro Texamo, Lashi Democrat Pine Ocho Yemu, Gretchen Whitmarga. မဲရှိစက်90ရာခိုင်နှုန်းရေးအတွက်ဘီဂျင်တီရှစ်ရာခိုင်နှုန်းအပြတ်နဲ့အနိုင်ရရှိနေတာမို့အေပီသတင်းဌာနကအနိုင်ကျင်းညာထားပါတယ်ဂျော်ဂျီယာပြည်နယ်အထက်လွှတ်တော်အမတ်နေရာအတွက်လက်ရှိဒီမိုကရက်အမတ်ရာဖဲလ်ဝေါ်နော့ကမဲ93ရာခိုင်နှုန်းရေးအတွက်ဘီဂျင်တီထရမ့်ထောက်ခံသူဟာရှယ်ဝေါ်ကာကိုမဲ3000ကျော်နဲ့ဦးဆောင်နေပါတယ်ဒါပေမဲ့ရရှိတဲ့မဲက90ရာခိုင်နှုန်းမကျော်နိုင်သေးတဲ
သက်တမ်းဝက်ရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့ဦးတင်မောင်တန်းပြောပြသွားတာပါခင်ဗျာ။အမေရိကန်ရုပ်သံသတင်းဌာနရဲ့ဖော်ပြချက်ကိုကြည့်မယ်ဆိုရင်တော့ဒီ Republican Party ကနေဦးဆောင်ပြီးတော့နိုင်နေတာတွေ့ရပြီး Democrat Party နဲ့ဟလာသူမသားကိုမသားအခြေအနေတွေရှိနေတာကိုလည်းကျွန်တော်တွေ့နေရပါတယ်။သိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်တွင်အားကစားသတင်းတွေကိုစောင့်မျှော်ကြည့်ရှုနားဆင်ကြပါဦးခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူလူမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြမဝါဒအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့မြန်မာပြည်ကြာသာပတိနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6153ညလိုင်းဒိုမီတာ190 kHz 1505နေဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ် VOA ရဲ့ Facebook စာမျက်နှာကလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒေါက်တာတန်းစွန်ရဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်တွင်အားကစားသတင်းတွေအပြင်ဦးကျော်စံသားရဲ့မြမာရေးသုံးသက်ချက်ဆွေးနွေးခန်းတင်ဆက်တဲ့အခါမှာတော့
သူတို့လုံချင်တဲ့ဟာစစ်တပ်ပြည်ပြည်ပေါ့စစ်တိုက်လို့တိုက်တာဒီတောင်ကုန်းကိုရအောင်သိမ့်မယ်ဆိုလို့ရှိရင်ခင်ဗျာဘာတွေဖြစ်သွားကြလဲအဲ့တောင်ကုန်းရဖို့အရေးကြီးတယ်ခင်ဗျာကျွန်တော်လာမပြောနဲ့ဒါပေမဲ့ဒီတောင်ကုန်းရဖို့အဲ့ဒီဟာတစ်ခုပဲသူတို့သိအဲ့ကြောင့်မလို့ခါရွေးကောက်ပွဲရတယ်မဖြစ်ဖြစ်အောင်လုပ်မှာ
နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုအလှည့်ကြလာတာကတော့လူလူနဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်စီးကြိုယောဂဖြစ်ရင်ကုသရာမှာဆေးဝါးတောက်သုံးနေုံနဲ့မလုံလောက်တော့ပဲဆရာဝန်နဲ့အချိန်မှန်မှန်ပြန်ပြဖို့အစားအသောက်နဲ့ဓာတ်စာအာဟာရဓာရီအလုံးတက်ကြွန်းသူတွေစီကနေမှတ်သားလေ့လာနိုင်ဖို့အရေးကြီးတယ်လို့ဆိုပါတယ်လိုင်းနာတင်နာတွေကဘာသလဲဆိုတာကိုဒေါက်တာတန်းစော်ကတင်ပြထားပါတယ်ခင်ဗျာ
ဒီလိုတွေ့ကြလူနာတွေမှာတွေ့ရလေးရှိတဲ့အယူဆအမှားတွေတဲကမှာအများဆုံးတွေ့ရလေးရှိတဲ့အယူဆအမှားတစ်ခုရှိပါတယ်ဒီယူဆအမှားဟာဘာများဖြစ်ပါသလဲဒီယူဆအမှားကြောင့်ဘာတွေများဆုံးရှုံးနိုင်ပါသလဲဒီမှာတော့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်လူနာတွေအနေနဲ့ဟိုအမှတ်မှားနေတာပဲဖြစ်ဖြစ်ဆရာဝန်ညွှန်ကြားတဲ့အတိုင်းစေဝါးတွေကိုပုံမှန်တောက်သုံးလေးတိတ်မရှိဘူးအထူးသဖြင့်တော့ဆရာဝန်၃လခေါ်ပေမဲ့နေကောင်းနေတယ်ဆိုပြီးမသွားဘဲနဲ့သူတို့ဒီကိုတိတဲ့စီးကြိုစီနော်သွေးရိုးစီဒီနှစ်ခုလေးကိုတော့သူတို့ဆက်ပြီးဝယ်တောက်နေတော့လဲပဲဆရာဝန်ညွှန်ကြားလိုက်တယ်အစီကြစေးကိုမိမိရဲ့သဘောနဲ့ရက်ထားတာတွေလဲလူနာတွေဆရာတို့အများကြီးတွေ့ဘူးတယ်ပေါ့နော်အဲ့ဒီခါမှာသူရဲ့နောက်ဆက်တွဲဖြစ်တယ်ပြဿနာဖြစ်တယ်ဒီနှလုံးပိုင်းဆိုင်ရာကြောက်ပတ်ပိုင်းဆိုင်ရာယောဂါတွေထိခိုက်မှုတွေနောက်တစ်ခေါက်ပြန်လာတဲ့အခါမှာဆရာတို့တွေ့ရတာတွေ့တယ
်စီးကြိုစီးနဲ့သွေးရိုးစီးတွေကိုဆရာဝန်ညွှန်ကြားချက်အတိုင်းတောက်သုံးနေပေမဲ့ဆရာဝန်နဲ့အချိန်မှန်မှန်ပြတ်တတိုင်းမြင်စစ်ဆေးမှုမရှိဘူးဆိုရင်မျှော်လင့်မထားတဲ့ပြဿနာတွေကိုကြုံတွေ့ခံစားရနိုင်ပါတယ်လူပြဿနာတွေကိုကြုံတွေ့ခံစားရနိုင်တယ်ဆိုတာနဲ့အခက်မသိရင်နောက်ဆက်တဲ့စူဂျိုဘလောက်အထိပြင်းထန်သွားနိုင်တယ်ဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဖိလစ်ပိုင်ကစီးကြိုသမားတော်ကြီးကလည်းဒီ3လเนาะပြန်ပြီးလာတဲ့အချိန်မှာဒီလူနာမှာအတွင်းထဲမှာကြောက်ကထိခိုက်မှုနည်းငယ်ဆလာတယ်ဒီနှလုံးမှာသွေးကြောခြင်းတဲ့လက္ခဏာတွေပေါ်လာတယ်သွေးတိုးထိမ့်သိမ့်မှုအားနည်းတယ်စီးကြိုထိမ့်သိမ့်မှုအားနည်းတယ်ဆိုတော့ HbA1c က8ကနေ10အထိရောက်သွားတယ်စသည်အားဖြင့်ဒီထိမ့်သိမ့်မှုရော့ကျတာတွေကိုပေါ်ပြလိုက်အဲ့ဒီခါကျတော့သူကဘာဖြစ်လာလဲဆိုတဲ့ခါကျတော့အရင်ကပုံမှန်နေထိုင်စားတော့ပြီးတော့ဆေးတောက်နေတဲ့စီးလိုဝေဒနာနဲ့တရောက်ဟာဒီအချိန်မှာတော့သူဘာစဖြစ်လာပြီလဲဆိုတော့မောလာပြီပေါ့နော်လေကားတွေတက်တဲ့ခါမောလာတယ်ရင်ဘက်ကတင်းကြက်ကြက်လိုမျိုးခံစားရတာတွေဖြစ်လာတယ်ဒီခါကျတဲ့ခါဆရာဝန်ကဒါနောက်ဆက်တွဲပြဿနာတွေဖြစ်တယ်ဒီညွှန်ကြားချက်တိုင်းမနေရင်တော့ဒီနှလုံးသွေးကြောအချိန်မီပိတ်နိုင်တယ်ကြောက်ကစဲဆေးရတဲ့ဘဝတွေရောက်သွားနိုင်တယ်ဆိုတဲ့ခါမှာဆရာတို့ဆေးတွေကိုထပ်ပြီးတော့တို့မြင်ပေးတာရှိတယ်
စီးကြိုယောဂကိုကုသတဲ့နေရာမှာစီးကြိုနဲ့ဟော်မုန်းဆိုင်ရာအထူးကူဆရာဝန်ကြီးရဲ့ကုသမှုနဲ့အတူကျန်းမာရေးပညာပေးတဲ့သူနဲ့အာဟာရဆိုင်ရာလမ်းညွှန်ချက်ပေးတဲ့သူတွေကလည်းတွဲဖက်လှုပ်ဆောင်လာနေတာကိုနိုင်ငံတကာမှာတွေ့မြင်နေရပါတယ်ဆေးဝါးကုသတာအပြင်စီးကြိုနဲ့ပတ်သက်တဲ့ကျန်းမာရေးပညာပေးမှုတွေကိုအချိန်ယူပြုလုပ်ပြီးအာဟာရဆိုင်ရာလမ်းညွှန်ချက်တွေကိုလည်းအချိန်ယူလမ်းညွှန်ပေးခဲ့မယ်ဆိုရင်စီးကြိုသွေးကြိုယောဂကိုကုသတဲ့နေရာမှာတည်တာတဲ့ကောင်းကျိုးရလဒ်တွေကိုရရှိစေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်နောက်တစ်ခါလူနာရဲ့ patient education เนาะလူနာကိုဒီအသိပညာတွေကိုသိရှိစေဖို့အတွက် educator လို့ခေါ်တဲ့သူတို့စီမှာစီးကြိုပညာကိုတသက်ပေးတဲ့ special nurse နဲ့တွေ့ခိုင်းနေပြီးတဲ့အခါ dietitian လို့ခေါ်တဲ့ဒီအစားအသောက်တွေကိုဘယ်လိုထိန်းကြီးစားတော့မလဲဆိုတော့ဒီအဟာရကျွမ်းကျင်ပညာရှင်နဲ့လည်းသူတို့ကိုတွေ့ပြီးတော့ပူးပေါင်းဆောင်ရွက်ပြီးတော့ကုသမှုပေးလိုက်တယ်။နောက်အဲ့တော့ပေးလိုက်တဲ့အခါမှာသူဒီကြားထဲမှာလာတဲ့ဟာတွေထပ်မပြောဘဲနဲ့နောက်6လနော်6လ9လလောက်မှာဒီလူနာနဲ့ပြန်တွေ့တဲ့အခါမှာသူ့ရဲ့ parameterအော်သူရဲ့ကိုလေးချိန်နေသူပေါ်ပြတယ်သူရဲ့ waist circumference လို့ခေါ်တယ်ခါတိုင်းတာเนาะနောက်တစ်ခါဒီ သွေးပောင်ခြင်းเนาะခန္ဓာကိုယ်ထဲမှာရှိတဲ့စီးကျုပ်ထိန်းသိမ်းမှုကောင်းတဲ့ HbA1c acidic သွေးပောင်ခြင်းစသည်အပြင်ဒါတွေအားလုံးကိုဖော်ပြလိုက်တဲ့အခါမှာသူဒီလွန်ခဲ့တဲ့တစ်နှစ်เนาะနှီးပါးလောက်ကတည်းကစာလို့ရှိရင်เนาะတော်တော်လေးကိုယ်ရည်ဆက်သွားတယ်လူလဲနေလို့ကောင်းလာတယ်အတွင်းထဲကထိခိုက်မှုတွေလည်းကျော်ကြပြီးကောင်းမွန်လာတာရှိတယ်လို့ပြောပြီးတော့သူဒါဏိကုံးချုပ်လို့တာရှိပေါ့နော
်စီးကျုပ်သွေးကျုပ်ရောဂါအတွက်ကုသမှုခံယူတဲ့နေရာမှာဆေးဝါးတောက်သုံးနေုံနဲ့မလုံလောက်ပဲဆရာဝန်နဲ့အချိန်မှန်မှန်ပြန်ပြဖို့ကျန်းမာရေးပညာပေးမှုတွေရယူဖို့အစားအသောက်နဲ့အာဟာရဆိုင်ရာလမ်းညွှန်ချက်တွေကိုအာဟာရဆိုင်ရာကျွမ်းကျင်ပညာရှင်စီကားတွေရယူဖို့ဆိုတာတွေကလည်းအရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
တော်ရသန်းတော်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်တဲ့မြန်မာရေးသုံးသပ်ချက်ပဲဖြစ်ပါတယ်မြန်မာနိုင်ငံတရားဥပဒေစိုးမိုးမှုဟာကျေးလက်ဒေသတွေမှာသာမကမြို့ပေါ်မှာအထင်ကရနေရာတွေမှာပါတနည်းတခြားပို့ပြီးတော့ယိုယွင်းလာတဲ့သတင်းတွေထွက်ပေါ်လာနေပါတယ်ပြည်ထောင်စုရှေ့နေများအဖွဲ့ဥက္ကဋ္ဌလွတ်တော်ရှေ့နေဦးကြည်မြင့်ကတော့ဒါဟာတမင်လှလှရှုခံနာရတာဖြစ်တယ်လို့ကောက်ချက်ချပါတယ်ဘာကြောင့်ပါလဲရှင်းနေဦးကြည်မြင့်နဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဦးကြည်မြင့်ခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့မြန်မာနိုင်ငံရဲ့ရုပ်ပြငင်းလို့ပြပြရေးတရားဥပဒေစိုးမိုးရေးကိစ္စဖြစ်ပါတယ်အခုကျွန်တော်တို့သတင်းတွေကြားနေရတာရန်ကုန်မြို့လည်းကောင်းမှာပဲသက်ဖြတ်လူရက်ဓာရီအင်ကိုဖောက်ထွင်းဝင်ပြီးတော့သက်ဖြတ်သွားတယ်ပြည်စည်းရေးလူသွားတယ်ဆိုတာတွေသတင်းတွေကြားနေရပါတယ်ဒါနိုင်ငံရေးအရာတစ်ဖက်နဲ့တစ်ဖက်အပြန်လှန်အညှို့ထားသက်ဖြတ်တဲ့ကိစ္စအပြင်ပေါ့လေဒီတာမန်ခိုးဆိုးလူရဲမှုတွေဖြစ်နေကိစ္စနဲ့ပတ်သက်ပါတယ်ဆိုတော့အခုမြန်မာနိုင်ငံရဲ့ငင်းငုတ်ပြပြမှုတရားဥပဒေစိုးမိုးမှုအခြေအနေဘယ်လိုရှိပါလဲအကြံပြင်းရင်အကျဉ်းချုပ်လေးပြောပြပါခင်ဗျာအ
ဲကျွန်တော်ကတော့ဗျာစိုးရိမ်တာတစ်ခုရှိတယ်ပေါ့2021မှာအာဏာသိမ်းပြီးတော့ဆန္ဒတွေပြကြတယ်အဲ့ဒီမှာအဲ့လိုဆန္ဒပြကောင်းလားဆိုပြီးပြစ်တက်တဲ့အဆင့်နောက်မှာအကြမ်းဖက်တာတွေစစ်တပ်ကနေပြီးရိုက်တာနှက်တာတော့အိမ်ကြီးဝင်းရှာတာတွေအဲ့ဒါတွေလုပ်တဲ့အပြင်အဆိုးဆုံးမှာတော့ကိုဗစ်ကိုပြစ်ထားလိုက်တာပဲတေးကြအဆေးလည်းဝယ်လို့မရဘူးအောက်ဆီဂျင်လည်းရှာမရဘူးရှိတဲ့အောက်ဆီဂျင်တွေလည်းအကုန်ကြီးသွားတယ်ဒါဆိုပြောချင်တာအဲ့ဒီမှာတနေ့ကိုလူ2000ကျော်တေးတယ်အဲ့တော့သက်စားချီတာပေါ့မင်းတို့လောက်ရအောင်ကတေးကြကွာအဲ့ဆိုပြီးအဲ့လိုသဘောမျိုးကိုလည်းခုတခါပြတုံးလာပြန်ပြီလားငါတို့ကိုဒီလောက်တော့ပြောပြီးတိုက်တိုက်တိုက်မင်းတို့ကအဝါအားပေးငါတို့မျိုးစုံနဲ့လို့ငါတို့ကလည်းငါတို့နိုင်တဲ့ဘက်ကနေမင်းတို့အကာအကွယ်မပေးဘူးကွာမင်းတို့ပြည်သူလူထုဆိုတဲ့လူတွေအကာအကွယ်မပေးဘူးကျမတို့ဘာတတ်နိုင်လဲပြောအဲ့လိုလက်စားချီတဲ့သဘောမျိုးဖြစ်မှာတော့ကျွန်တော်အလွန်စိုးရိမ်နေဗျာအဲ့ဒါကြီးတော့ကျွန်တော်ပထမပနာမလေးပြောချင်ပါန
ော်ဒါပေမဲ့အဲ့လိုသူတို့နိုင်ငံရေးအဖြစ်အဲ့လိုလက်စားချီရလောက်ပြည်သူရဲ့တပ်ဖွဲ့လေပြည်သူရဲ့တပ်ဖွဲ့ကိုသူကတိုက်ရိုက်ညွန်ကြားထားတာရောမင်းတို့မလိုက်နဲ့မလုံနဲ့ဒီဟာကိုပြစ်ထားလိုက်လို့ပြောလို့ရပါမလားပြည်သူရဲ့တပ်ဖွဲ့ကတာဝန်စီစီနဲ့လှုပ်ဆောင်မှုမသိဘူးလားအ
ဲ့ဒါကညွန်ကြားစရာမလိုဘူးပြခေါင်းတော်ညှိစိတ်တော်တိထွားလို့အလိုလိုတိနေတာပေါ့သူတို့ဘာပဲစစ်တပ်ကလူလားလဲဆိုဒီနိုင်ငံရေးရသစားချီတာတွေ PDF တွေမင်းနဲ့ရှုပ်ပြောထုတ်တာတွေကချင်လိုဟာမျိုးတွေမှာပုံကျဲပြစ်ထားလို့ဒီခိုင်မှာဆိုလဲထိတိုင်းပဲအဲ့ဒီပုံမှာအဝန်ဆိုင်နေပြီးတော့ရှိသမျှတက်တည်ရဲတွေအကုန်လုံးအင်အားတွေအဲ့ဒီမှာအကုန်သွားတဲ့အခါကျတော့ဒီမှာပြစ်ထားသလိုဖြစ်တဲ့အခါကျတော့ဘု து ကောမှာအရေးယူတာမရှိဘူးဗျာ
โอเค
အဲမင်းတို့ရှိတဲ့အနေမြေဒီမှာဒီလိုလေးဖြစ်တယ်မင်းတို့မှာလည်းတာဝန်ရှိတယ်မင်းတို့ဒိုင်းနဲ့ပတ်သက်လို့အရေးယူမှုတစုံတရာလုံးဝမရှိဘူးဗျာ
ဆိုတော့နောက်တစ်ခုကျွန်တော်ဒီကံတစ်ဆက်တည်းမေးဖို့သတိရလာတာကတချို့ကထောက်ပြရတယ်ထောင်ကနေပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုမလွတ်ဘူးလူချင်းကြံ့ကြံ့ွဲဆိုပြီးတော့ဒီရာဇဝတ်သားတွေကိုလွတ်တယ်ဆိုပြီးတော့ပြောကြတယ်ဒါကိုလည်းပဲတချို့ကဒါတမင်တကာနိုင်ငံရေးချက်လို့ထည့်ပြောကြတယ်ဒါကသာမန်လူတွေပြောတာဦးကြည်မြင့်ကဥပဒေပညာရှင်စိနေကြီးတူဦးအနေနဲ့ဘယ်လိုမြင်ပါလဲအဲ့ရာဇဝတ်သားတွေကိုလူကြီးချင်တာဝိမာလွတ်တယ်ဆိုတဲ့ကိစ္စကိုကံကိုရရှိပါသလားလူမှုရေးအရာကျူးစွာသလားတခုခုမှတ်ချက်ပေးပါခင်ဗျာ
အတူကဒီလိုပြဟိုတလောတော့အင်တာဗျူးတစ်ခုမှာထောင်ကူကြီးဥက္ကမောင်ကြီးကဟိုတရားလွတ်တော်ရှေ့နေတယ်ပေါ့လေကျွန်တော်လည်းကိုကြီးပြီးပါသူပြောတဲ့သဘောကတော့ဒီအကျဉ်းသားတွေကိုလွတ်တာတဲ့ဒီထောင်လီမှာတိတ်လူတွေများတဲ့ကောင်ကတမျိုးလုံးစင်မယ်တဲ့နော်မူကြီးစေဝါမှုတွေတောင်းတအသေးပွဲမှုတွေဒါမလို့အဲ့လိုလွတ်တဲ့တည်းမှာစနစ်တကျလွတ်ရတယ်သူတို့ထောင်ဘူးဝါကြီးကလည်းမလွတ်အောင်
ောင်ဘေးကနေပြီးတော့လှုပ်ပြီးတော့ရင်သူတို့ကိုတောင်ချောင်းရာစွေတွေကိုလိုက်ပြီးတော့အဲ့သက်ဆိုင်ရဲစခန်းတွေကိုအကြောင်းတစ်ခါလေးကြားထားလိုက်ရတယ်။မင်းတို့အဲ့လူတို့ဟိုက်လူတို့တွတ်လိုက်ပြီးအဲ့လူတွေနဲ့ပတ်သက်လို့ဟလာတတင်းကိုဘယ်လိုပို့ရမလဲဘယ်လိုစောင့်ကြည့်ရမလဲဆိုတဲ့အတိုင်းတစ်ခါလေးပါတာအခုအဲ့ဒီလမ်းညွန်ချက်တွေမပါဘဲနဲ့ဘေးကနေလှုပ်ပြီးတော့သွားတော့ပွားလို့လွှတ်လိုက်လို့ကြောင့်ရာစုံးမှုတွေပိုများစေတယ်။တကယ်ကြတော့တွတ်တာလုံးလုံးလေးကြတယ်။သို့တော့လှုပ်ပုံလှုပ်နည်းနဲ့နောက်ကလှုပ်ထုံလှုပ်နည်းနဲ့မလိုက်နာတာလိုက်နာအောင်မလှုပ်တာအပြစ်ရှိတယ်လို့ဥက္ကမောင်မြန်တော့အဲ့လိုပြောတယ်။ကြောင့်သူထောင်မှုကြီးဘဝလာတော့ဒါတော့ကျွန်တော်တော်တော်လေးအစကတော့ကျွန်တော်တို့ကတော့တမင်သက်သက်ကိုအစိုးရအစိုးပေါ်အောင်လုပ်တယ်တမင်သက်သက်လုပ်နေတယ်လို့ဆိုတဲ့အမြင်ကတော့နည်းနည်းယော့သွားတယ်။တိုးတော့သူပြောလိုက်တဲ့အခါကျတော့ဘာမှနောက်ွယ်ကလိုက်ရမယ် supporting ပေါ့မလုပ်ဘူးတဲ့ဆိုတဲ့အခါကျတော့အဲ့စုဘမှုတွေဖြစ်စီရောအားပေးလို့ဖြစ်သွားတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့နောက်တစ်ခုကလူရင်းမှာဆိုယူအပ်တဲ့ရာဇဝတ်ပြမှုတွေကျူလွန်တဲ့ကိစ္စတွေပါတော့ကြီးကြတယ်လူတွေဟာစီးပွားရေးအဖြစ်ငပြတ်လာတဲ့အတွက်ကြောင့်ခိုးဆိုးလူရတဲ့လူတွေများလာတယ်ဆိုတော့စီးပွားရေးကျဆင်းနေမှုလည်းပဲထောက်ပြကြတယ်ဆိုတော့အဲ့ဒီကိစ္စကိုဘယ်လိုမြင်ပါလဲဟုတ်ပါသလားအဲ့ဒါက
တို့ရစီးပွားရေးပြတ်တယ်ဆိုရင်လည်းထိရောက်တဲ့အရေးအမှုရှိလို့ဘယ်လိုအောင်လုပ်ရလဲဒါမှဆိုရင်ဗျာခင်ဗျာလိုက်ပြီးအလကားနေလူလိုက်တတ်မှာနော်အခုတော့နည်းနည်းတတ်စာတော့ပြုတ်ပြီပေါ့ဗျာဟုတ်လို့ဆိုရင်ခိုးဆိုးနိုင်တယ်နဲ့ခုနကလူသက်သမားမရင်းသမားတွေကိုကျိုးပေးတာမရှိဘူးဗျာဒီနောက်ပိုင်းကစပြီးတော့เนาะအခုထိမရှိဘူးနိုင်ငံသမားဥစားချိုးပြီးတာအဲ့တော့ခိုးဆိုးနိုင်တယ်ကသိနေတယ်သူတို့မတတ်ဘူးစာသိပြီးတော့ဒါလည်းကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပေါ့လူသားမှုသုံးခါဖြစ်တာတင်းမြင့်ကကုပဲတော့မတင်မချင်းဒေဗင်ချိုးဝိဇ္ဇာတတ်စီလို့တရားကအမိန့်ချပြီးတော့15မိနစ်အတွင်းမှာပဲသူကထုတ်လိုက်တာသူ့အမေကစောင့်နေတယ်သူ့အမေပြောတယ်အမေကျွန်တော်မကြခင်ပြန်လာမှာပါလို့ပြောအဲ့လောက်အတင်ရဲတာပေါ့ဗျအခုလည်းတင်းမြင့်တော့ပိုပဲထောင်မင်းသားတွေပေါ့ဗျာကြည်လင်းတို့တွေထောင်မင်းသားတွေပေါ့အဲ့လိုရှိတယ
်ဟုတ်ကဲ့အဲ့တော့တရားစီရင်ရေးရတော့ဒီကိစ္စကိုဘာမှတိတိယောက်အရေးမယူနိုင်ဘူးကအဲ့လိုပြောရလောက်အောင်လောက်တော့မှရော်ရဲနေပြီလားအဲ့တော
့အဲ့လူတွေကခင်ဗျထောင်ထဲမှာကိုတွင်ကျဲနေတာကျွန်တော်ကထောင်ထဲကထွက်လာတဲ့လူတွေကိုမေးကြည့်တဲ့အခါမှာသူတို့ကိုကြမ်းကြောက်နေရတယ်သူတို့ကအရဩစာရှိပဲဆိုတော့ဗျာသူတို့ကအချိန်မီးတက်ပြနေနေတယ်အဲ့လိုရှိတယ်အဲ့တော့ပြောချင်တာကတော့တရားစီရင်ကစစ်အုပ်ချုပ်ရေးအောက်ကိုရောက်တာဒီစစ်တပ်အောက်ရောက်တရားစီရင်အမိကံပဲရှိတာပဲ။နော်အဲ့တော့မလို့မျောလင်းချက်မရှိဘူးဆိုတဲ့နေရာမှာအကြောင်းပဲပြောတာပေါ့။အဲ့တော့နောက်တစ်ခုကအချုပ်ပြန်ပြောခင်ဗျားပြောတဲ့ဟာပြောမနေ့တနေ့ရမှာဘာဖြစ်သွားလဲဆိုတော့ပတ်စကားမှာလူ6ယောက်ကတက်လာ။ပလေကတ်လုံးကြီးတွေကောင်းမွန်ဝစ်စားထားပြီးတော့တက်လာပြီးတော့တယ်လီဖုန်းနဲ့ပတ်သက်တယ်ယူသွားပြီးတော့တန်လိုင်းမှတ်တိုင်ပါရှင်း။ရဲစကားကိုမောင်းပါလို့ဘယ်သူမှမတောင်းဆိုကြဘူး။ကာလမားလည်းပဲသူမှတ်တိုင်ရက်ဆက်သွားရက်သွားတယ်။ရဲစကားလည်းမောင်းအောင်ဦးလေကာလမား။အဲ့တော့ပြောချင်တာပါစကားမှာတက်ပြီးတော့ဝေကောင်းစားလာတယ်ညာတိုက်တယ်ဆိုတာငါလိုတော့မဟုတ်နောက်တစ်ချက်ကပါလဲဆိုတော့မင်းလာတောင်ကျွန်းမန္တလေးလမ်းတို့ဆီယာလီနီကတက်သွားတာဆိုလို့ရှိအသေးစိတ်ထုတ်ပြရမယ်အခုအသေးစိတ်မထုတ်ပြဘူးနောက်တစ်ခါဒီပပဲလမ်းလိုဟာမျိုးဟလာ26လမ်းလိုဟာမျိုးမှာဟလာဝင်ပြီးတော့လှုပ်ရွာတယ်အမတန်လူစီကားတဲ့နေရာတွေညာအဲဒါတွေကအဲထိထိရောက်ရောက်ပေါ့ဗျလင်းသာရှင်နေမောတွေလှုပ်ပြရမယ်လင်းသာမှာပေါ်ပြရမယ်ဖန်တာရတော့မယ်အခု PDF တယောက်မိပြီဆိုစည်လာရှင်နေမှာပွဲပါ MRDB တို့ပြောပါတီတို့မှာထက်ဒါကြောင့်အဲ့ဒီလူမျိုးတွေပတ်သက်လို့ဘာတည်းဘယ်အဲ့ဒီဟာကိုနှိုက်ကကိုရာဇဝမှုကိုဟိုနှိမ့်နေနေတယ်ထိရောက်စွာလုပ်နေတယ်အများပြည်သူသိအောင်ကြောက်လန့်အောင်လုပ်ဖို့ပြက်ကွက်နေတာသဘောယူမှဟုတ်ကဲ့လား
ဟုတ်ကဲ့
ဒါလည်းမေကွန်းထုတ်เสียရတော့ရှိတာပေါ့ဗျာ
ဟုတ်ကဲ့နိုင်ငံရေးနဲ့ဆက်ဆက်လာပါပြီဆိုတော့သူတို့က2023ဩဂုတ်လမှာရွေးကောက်ပွဲကျင်းပမယ်ဆိုတော့ရွေးကောက်ပွဲကျင်းပဖို့အတွက်ဒီရာဇဝမှုတွေကင်းချင်းပြီးတော့မျိုးပြနိုင်ဖို့ပြပြရေးအများပြည်သူနိုင်ဖို့ပြပြမှုကတရားဥပဒေစိုးမိုးမှုကအတိအကျမကြဘူးလားဆိုတော့သူတို့ဒီလိုလုံးစေချင်တဲ့သဘောထားရှိနေရင်သူတို့ရွေးကောက်ပွဲအတွက်ဒါနာမည်မပြတ်နိုင်ဘူးလားရွေးကောက်ပွဲဖြစ်လာမဲ့အခြေအနေကိုအနှံ့အသက်မဖြစ်နိုင်ဘူးလားဆိုတာလည်းပဲစဉ်းစားကြရဖြစ်နေတာပေါ့နော်သူတို့အဲ့ဒါကိုမတွေ့ဘူးလားရောရွေးကောက်ပွဲအတွက်ဒါအတားအဆီးပဲဆိုတော့အ
ာခမရပြည်တွင်းကိုလောက်ကတော့ဗျာပြင်းနေပြင်းနေရည်ရရပဲပြေပတော့မှာပဲကုလသမဂ္ဂကိုခင်ဗျာလှန်ကန်ကွယ်ကုလသမဂ္ဂကိုတရားမဝင်ဘူးပြောလို့ပြောအာဆီယံကိုအော်မခန့်လို့အဲ့တော့ပြောချင်တာကတော့သူတို့လုံချင်တဲ့ဟာကိုစစ်တပ်ပြီးပြီးပေါ့စစ်တိုက်သူတိုက်တာဒီတောင်ကုန်းကိုရအောင်သိမ်းမယ်ဆိုလို့ရှိရင်ခင်ဗျာဘာတွေဖြစ်သွားတယ်အဲ့တောင်ကုန်းရောက်ဝယ်အရေးကြီးတယ်ခင်ဗျာကျန်တာလာမပြောနဲ့ဒါပဲဒီတောင်ကုန်းရဖို့အဲ့ဒီဟာတစ်ခုပဲသူတို့သိအဲ့ကြောင့်မလို့ခါရွေးကောက်ပွဲရတယ်မဖြစ်ဖြစ်အောင်လုပ်မှာလူနည်းနဲ့ဖြစ်မလဲဆိုတာကိုခင်ဗျာကျွန်တော်ပြပထမဆုံးတည့်ရစ်ကိုလောက်ရတဲ့မျိုးကြီးစီမှာလုပ်မယ်အင်အားပြည့်တယ် တော့မယ်မလို့တဲ့ကန့်လန့်ကန့်လန့်ကောင်းလို့ခေါ်မဲ့တတ်ပြစ်မယ်အဲနောက်တစ်ခါဒုတိယအရင်မှာအဲ့ဒီအင်အားစုတွေကိုတခါခေါ်သွားပြီးတော့ဒုတိယအရင်မှာလုပ်မယ်အဲ့ဒီမှာနှစ်ရက်လောက်လုပ်လိုက်တဲ့အခါမှာအစိုးရဖွက်တယ်ဖြစ်တဲ့နည်းနဲ့လုပ်ပြီးတော့အများအတိမပြပြမပြပြတရုတ်နဲ့ရုရှားနဲ့အာဆီယံနိုင်ငံတွေကတော့သူ့ပဲပါလဲသူကြတော့ပြမှာပဲကမ္ဘာကြီးမှာလည်းတချို့ဒီမိုကရေစီဆိုတာကရွေးကောက်ပွဲနဲ့လုပ်တယ်ဆိုရင်ပြီးရောဆိုတာရွေးကောက်ပွဲကဘလို့ရွေးကောက်ပွဲလဲဆိုတဲ့ဥစ္စာတွေအဲ့လောက်ထိမလိုက်တော့ကလန်တိုက်မဲ့လူတွေကလည်းဟိုကတောင်းဆိုတာရှိတာပေါ့ဗျသူတို့ကသူတို့မှာအင်အားနဲ့အားနဲ့အီရန်တို့ဗင်နီဇူလာတို့အဲ့တော့ဘလို့သူတို့ကရွေးကောက်ပွဲအတွက်ကတော့လုံးဝပူပန်းနေမှာမဟုတ်ဘူးဆိုတာကိုခင်ဗျာကျွန်တော်အတိအလင်းပြောတယ်ဗျာ
အဲ့တော့ဘလောက်ထိအဆိုးဆုံးကိုမျှော်လင့်ရမလဲခင်ဗျာဒီသူတွေနည်းနည
်းအဆိုးဆုံးကတော့လီဘီးယားပဲကျွန်တော်တို့လီဘီးယားဖြစ်မှာစီးရီးယားလွန်ဖြစ်ဘောက်စီးရီးယားကဘောက်အင်အားကြီးနိုင်ငံကြီးရဲ့တက်တရားအိုက်ထဲဝင်နေတာကျွန်တော်တို့နိုင်ငံကတော့အဲ့လိုအင်အားကြီးနိုင်ငံတက်တည်ပွင့်မနေတော့ကျွန်တော်တို့ကဒုတိယလေပြားဖြစ်မှာ
ဟုတ်ကဲ့အဲ့ဒါအဆိုးဆုံး worst case scenario ပေါ့လေအကောင်းဆုံးလည်းမျှော်လင့်ကြည့်ပါဦးခင်ဗျာ the best case scenario ဘယ်လိုဖြစ်လာနိုင်လဲ
အကောင်းဆုံးမျှော်လင့်နိုင်တာတော့အနည်းဆုံးဖြစ်နေလို့ပြောရမှာတော့အာနာတယ်အဲ့ဒါကတော့လူမျိုးရစ်တဲ့တန်တယ်မြည်ဒီမြန်းများဖြစ်ဖြစ်ဖြစ်ဖြစ်လာပြီးတော့အဲ့ဒီလစ်တော့တန်တယ်မြည်တဲ့တိုးချဲ့သွားခြင်းအဖြစ်ကျွန်တော်တို့ကဒါအလုံးကိုလွတ်မြောက်သွားမှာသို့တော်အဲ့ဒါရဲ့ဖြစ်နိုင်ခြင်းရကိုင်းတော့တော့ကျွန်တော်လည်းမပြောတတ်ဘူးဗျာလွတ်မြောက်နေမြေတွေဖြစ်လာပြီးတော့ညို့မူကအဓိကပဲအဲ့ဒါမှာတော့တော်တော်ကြီးကိုပြောလင်းလို့လည်းရတယ်ကြာညောင်းနိုင်တာလည်းရှိရပေါ့ဒီအဲ့ဒီကမှတပါဒီဘက်ကထွက်လန်းမရှိဘူး
ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်ချက်တွေ VOA ကဒီတင်ဆက်ထားတဲ့သတင်းတွေကိုအီးမေးလ်ကနေတဆင့်လဲမှာယူနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းပြည်ဝင်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA ကိုလည်းဆက်သွယ်စာရေးသားကြပါအောင်ခင်ဗျာ။အခုတခါအလဲကြတာကတော့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်2022ကမ္ဘာဖလားအတွက်ကာတာနိုင်ငံကိုအင်ရှင်အဖြစ်ရွေးချယ်လိုက်တာဟာမှားယွင်းမှုဖြစ်တယ်လို့ကာတာကိုကမ္ဘာဖလားအင်ရှင်ရွေးချယ်တဲ့နေရာမှာအဓိကပါဝင်ခဲ့သူတူကပြောကြားလိုက်ပါတယ်ဘရာဇီးအသင်းကတော့ကမ္ဘာဖလားအတွက်လူတွေကိုရွေးချယ်လိုက်ပြီးနာမည်ကြီးတိုက်စစ်မှုတူကတော့မပါဝင်ခဲ့ပါဘူးဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်တင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ
တထောင်းနစနစ်ကဘာဖလားဘောလုံးပွဲအတွက်ဘရာဇောသင်းကတော့လူစင်းထုတ်ပြန်လိုက်ပါပြီဘရာဇောနီးပြတေတေကတနင်္လာနေ့မှာထုတ်ပြန်လိုက်တဲ့26ယောက်ထဲမှာတော့ဘရာဇောပြည်တွင်းမှာကစားနေတဲ့သူ3ယောက်သာပါဝင်ပြီးတော့22ယောက်ကဥရောပမှာကစားနေတဲ့သူတွေဖြစ်ပြီးတော့နောက်တစ်ယောက်ကတော့မက္ဆီကိုမှာကစားနေတဲ့ဒန်နီယယ်ဘတ်ဖြစ်ပါတယ်အန်
တိုနီယူနိုက်တက်ဂါဘရီယယ်ဂျေဇုစ်အာဆနယ်
ယောဘာက22ယောက်ထဲမှာပရီးမီးယားလိဂ်က12ယောက်နဲ့အများဆုံးဖြစ်ပြီးတော့အဲ့ဒီထဲမှာတော့ Everton တိုက်စစ်မှု Richarlison, Arsenal တိုက်စစ်မှု Jesus နဲ့ Martinelli တို့ပါပေမဲ့ Liverpool တိုက်စစ်မှု Firmino မပါသလို Aston Villa မှာကစားနေတဲ့ Coutinho လည်းအရွေးမခံခဲ့ရပါဘူး။ Brazil ဟာ Italy နိုင်ငံ Turin မြို့မှာ14ရက်နေ့ကစပြီးတော့9ရက်ကြာလေ့ကျင့်ပြီးတော့19ရက်နေ့မှာတော့ Qatar နိုင်ငံ Doha မြို့ကိုသွားမှာဖြစ်တယ်လို့သိရပါတယ်။ရဇဒင်ဟာအုပ်စုကြီးမှာဆွစ်ဇာလန်ကင်မရွန်ဆာဗီယာတို့နဲ့တအုပ်စုတွေကြပြီးတော့ပွဲဥရအဖြစ်နဲ့နိုမာ24ရက်နေ့မှာဆာဗီယာအသင်းနဲ့ကစားရမှာဖြစ်ပါတယ်ခင်ဗျာ အခုလိုကာတာကမ္ဘာဖလားဘောလုံးပွဲကျင်းပဖို့အတွက်တပတ်ကျော်ကျော်ပဲလိုတော့တဲ့အချိန်မှာကာတာနိုင်ငံကကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်တာဟာမှားတယ်။မှားရွေးတဲ့ရွေးချယ်မှုဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဆက်ပလက်တာကဆွစ်ဇာလန်ကသတင်းစာတစ်စောင်ကိုပြောလိုက်ပါတယ်။ဒါပြင်ကာတာနိုင်ငံဟာကမ္ဘာဖလားပြိုင်ပွဲကျင်းပဖို့အတွက်အရန်ကိုသေးလွန်းတယ်လို့လည်းသူကပြောပါတယ်။ကာတာနိုင်ငံကိုအင်ရှင်ဖြစ်ရွေးချယ်ခဲ့တဲ့ကတော့ဆက်ပလက်တာဟာ FIFA ဥက္ကဋ္ဌဖြစ်ပြီးတော့အဲ့ဒီအချိန်တုန်းကတော့2018နဲ့2020ကမ္ဘာဖလားတွေကိုရုရှားနဲ့ကာတာနိုင်ငံတွေကိုအသီးသီးရွေးချယ်ခဲ့လို့အကြီးအကျယ်ဝေဖန်ခံခဲ့ရတာပါနောက်ပိုင်းမှာတော့ဆက်ပလက်တာနဲ့ FIFA တာဝန်ရှိသူအတော်များများဟာအရီလိုက်စားမှုအရှုပ်တော်ပုံတွေကြောင့်အေးအေးယူခံခဲ့ရပါတယ်ကာတာနိုင်ငံကိုကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်တာဟာမှားတယ်ဆိုရင်တော့ဒီအမားကအဲ့ဒီအချိန်က FIFA ဥက္ကဋ္ဌလုတ်ခဲ့တဲ့ Mr. Blatter နဲ့ FIFA အလုံးမှုဆောင်အဖွဲ့မှာပဲတာဝန်ရှိတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာဥရောပချန်ပီယံစ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုတော့တနင်္လာနေ့ကမဲနိုင်ခဲ့ကြပါတယ်ဆွစ်ဇာလန်နိုင်ငံနီယွန်မြို့မှာတနင်္လာနေ့ကမဲနိုင်ခဲ့ကြတာမှာမနစ်ကဖိုင်နယ်မှာတွေ့ခဲ့ကြတဲ့ချန်ပီယံရီယယ်မက်ဒရစ်နဲ့လီဗာပူးတို့တွေ့ကြမှာဖြစ်ပြီးတော့ဂျမန်ချန်ပီယံဘိုင်းမြူနစ်ကတော့မက်ဆီတို့ရဲ့ PSG နဲ့တွေ့မှာဖြစ်တဲ့အတွက်စောစောစီးစီးပဲအသင်းကြီးတချို့ထိတ်တိုက်တွေ့ခဲ့ကြပါတယ်ကျန်တဲ့ပွဲတွေမှာတော့ AC မီလန်နဲ့ Spa Dortmund နဲ့ Chelsea Inter Milan နဲ့ Porto Man City နဲ့ RB Leipzig Bruges နဲ့Benfica, Napoli နဲ့ Eintracht Frankfurt တို့တွေ့ကြမှာဖြစ်ပါတယ်. Real Madrid အသင်းနဲ့တွေ့မဲ့ပုံမှာ Leo Tyson မှဟောင်း Ian Rush ကတော
့ Yeah, I think this game's over two legs. It's two fantastic teams. Unfortunately, one great team is
ဒီပွဲကနှစ်ကြော့ကစားရမှာဖြစ်ပြီးနှစ်သင်းစလုံးကလည်းတကယ်ကောင်းတဲ့အသင်းတွေပါ။ဒါပေမဲ့လည်းဒီကနေတသင်းပဲနောက်တစ်ဆင့်တက်ရမှာပါ။ဆိုတော့ကျွန်တော်တို့အနေနဲ့ဒီပွဲကစားဖို့စောင့်မျှော်နေပြီးမနစ်ကဖိုင်နယ်မှာရှုံးတဲ့ရှုံးကြွေးကိုပြန်ဆက်နိုင်မယ်လို့မျှော်လင့်ပါတယ
်ချန်ပီယံလိမှာအသင်းကြီးတချို့ထိတ်တိုက်တွေ့ကြသလိုပဲယူရိုပါလိဂ်ပလေးအော့ဖ်ပွဲစဉ်မှာတော့မန်ချက်စတာယူနိုက်တက်နဲ့ဘာစလိုနာတို့တွေ့ကြမှာဖြစ်ပါတယ
်မန်ချက်စတ
ာယူနိုက်တက်ပြည်ပေါ်မှာဘာစလိုနာနီးပြရှာဗီပြောတာကတော
့ Nos sorteig ens ha deparat el rival més difícil de nou
အခက်ခဲဆုံးပြိုင်ဘက်ကိုကျွန်တော်တို့ရလိုက်တာပါကျွန်တော်တို့ကံကောင်းသလားကံမကောင်းတာလားတော့ကျွန်တော်မသိပါဘူးဒါပေမဲ့ဆောင်ရွက်ပုံမှာတော့သူတို့ကအခက်ခဲဆုံးပြိုင်ဘက်ပါ Eric Ten Hag ရောက်ပြီးနောက်ပိုင်းသူတို့အတော်လေးကောင်းလာသလိုသူတို့မှာကစားသမားကောင်းတွေလည်းအများကြီးရှိပါတယ်အခုလောလောဆယ်မှာတော့သူတို့ကကောင်းနေတော့ဒါကကျွန်တော်တို့အတွက်တော့မဲနိုင်ပြီးကြတဲ့အထက်မှာအခက်ခဲဆုံးပြိုင်ဘက်ကိုရလိုက်တာပါ
Champions League ရှုံးထွက်ပွဲစဉ်ပထမအကြော်ကတော့လာမယ့် February 14, 15, 21နဲ့22ရက်နေ့တွေမှာကစားတော့မှာဖြစ်ပြီးတော့ဒုတိယအကြော်ပွဲစဉ်တွေကတော့ March 9ရက်8ရက်နဲ့14ရက်15ရက်နေ့တွေမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။ပြင်မမှာတော့ Barcelona ရဲ့ Lautaro လို့ Gerard Pique ဟာဘောလုံးကစားတာကနေအားယူလိုက်ပါပြီ။အသက်35နှစ်ရှိဖြစ်တဲ့ Pique ဟာကာတာကမ္ဘာဖလားပွဲအတွက်လာလီဂါပွဲစဉ်တွေရနာထားတဲ့အချိန်မှာဘောလုံးကစားတာကနေအားယူတော့မယ်လို့ပြီးခဲ့တဲ့ချာသာရီနီကကြေညာလိုက်တာပါတကယ်တော့ PK ဟာဘာစလိုနာနဲ့စာချုပ်သက်တမ်းတစ်နှစ်ခွဲကြာနေသေးပေမဲ့လည်းဘာစလိုနာအသင်းရဲ့မနာရေးအခြေအနေကြောင့်သူ့ကိုလာစားပေးဖို့အခက်အခဲတွေရှိနေတဲ့အတွက် PK ကတော့ကူညီတဲ့အနေနဲ့အားယူဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကနူးကပ်မှာကစားတဲ့အယ်မာရီယာနဲ့ပွဲမှာတော့ PK ဟာသူ့ရဲ့နောက်ဆုံးပွဲကိုကစားပြီးတော့ဘာစလိုနာပရိသတ်တွေကိုနှုတ်ဆက်ခဲ့ပါတယ်ဘာစလိုနာကစားသမားတွေကသူ့ရဲ့ကျောနံပါတ်3နဲ့နာမည်ပါတဲ့အင်ဂျီကိုဝတ်ပြီးဂုဏ်ပြုခဲ့သလိုပရိသတ်တွေကလည်းကွင်းလုံးပြစ်လာပြီးတော့သူ့ကိုဂုဏ်ပြုနှုတ်ဆက်ခဲ့ကြပါတယ်။ PK ကတော့သူ့အနေနဲ့ဘာစလိုနာကိုချစ်ပြီးတော့ဒီချိန်ကသူ့အတွက်အားယူဖို့အသင့်တော်ဆုံးအချိန်ဖြစ်တယ်ဆိုပြီးပြောပါတယ်။ PK ဟာဘာစလိုနာနဲ့အတူ14နှစ်ကြာကစားခဲ့ပြီးတော့လာလီဂါ8ချိန်၊စပိန်ရှုံးထွက်ဖလား9ချိန်၊စပိန်စူပါဖလား6ချိန်၊ချန်ပီယံစ်လိဂ်3ချိန်FIFA ကမ္ဘာကလပ်ချန်ပီယံဖလား3ချိန်ဥရောပဖလား3ချိန်ပါဝင်စူဖလားပေါင်း30ရပြီးတော့ဘာစလိုနာအသင်းရဲ့သမိုင်းမှာစူဖလားတတိယအများဆုံးရတဲ့ကစားသမားဖြစ်ပါတယ်။ဘာစလိုနာအသင်းအတွက်တော့53ဂိုးသွင်းပေးခဲ့ပြီးတော့စုစုပေါင်း616ပွဲနဲ့ပြစ်စမားမြောက်ပွဲအများဆုံးကစားတဲ့ကစားသမားလည်းဖြစ်ပါတယ်။ဘာစလိုနာနီးပြဟောင်းလည်းဖြစ်တဲ့ဖလက်ရှိမန်စီးတီးနီးပြဂွာဒီယိုလာကတော့ PK နဲ့ပတ်သက်ပြီ
း when everything with Barcelona Spanish national teamand yeah the time arrived for everyone
သူဟာဘာစီလိုနာနဲ့စပိန်အသင်းတွေနဲ့အတူစူပလာအလုံးကိုရခဲ့ပြီးတကယ်တော်တဲ့ကစားသမားပါကျွန်တော်အနေနဲ့ကတော့ဘာစီလိုနာမှာ၄နှစ်ကြာသူ့ရဲ့နည်းပြလုပ်ခဲ့ရတဲ့အတွက်ဂုဏ်ယူပါတယ
်ဒါပြင်ဘာစီလိုနာရဲ့ပြိုင်ဘက် Real Madrid နည်းပြ Ancelotti ကလည်း PK နဲ့ပတ်သက်ပြီးတော့အခုလို့ ချီချူကွန်ပျူတာပြောဆိုခဲ့ပါတယ
်ပီကေမီအိုပီနီယံပာဆိုနယ်လာစီနိုဝန်အိုဒယ်လော့စင်ထရယ်စ်မတ်စ်ဖွဲတေကီအာတနီဒိုအက်စတာအေပိုကာ
ကျွန်တော်မြင်မှာတော့ဖိခာဒီဘက်ကမှအမာကျော်ဆုံးနောက်တန်းအလဲလူတွေတဲကတယောက်ပါသူကတော်သလိုစနစ်လည်းကြပါတယ်သူအနာယူဖို့ကိစ္စကိုအခြားလူတယောက်ထက်သူကိုယ်တိုင်ဆုံးဖြတ်လိုက်တာကောင်းပါတယ်ရှိရှောက်အကောင်းဆုံးတွေ့ကြုံရပါစေလို့ဆုတောင်းပေးပါတယ
်။အငွေကြီးအခက်ခဲကြောင့် PK ကိုအနားယူဖို့ဖီအားပေးတာတွေရှိတယ်လို့လည်းဖော်ပြနေကြပါတယ်ခင်ဗျာ။ American Major League Club ဘောလုံးပွဲတွေပတ်မှာတော့ LAFC အသင်းကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။နောက်ဆုံး Final ကိုစနေနေ့ကကစားကြတာမှာ LAFC အသင်းက Philadelphia Union အသင်းကို Penalty နဲ့နိုင်သွားခဲ့တာပါ။အုံမပွဲချိန်တွင်တစ်ဖက်နှစ်ဂိုးစီတည်ရဖြစ်လို့ချိန်ဘူကဏ္ဍမှာလဲတဂိုးစီထပ်သွင်းပြီး၃ဂိုးစီတည်ရဖြစ်နေတာကြောင့် penalty ကန်ကြတာမှာ LAFC အသင်းက၃ဂိုးကိုမရှိနဲ့နိုင်ပြီးတော့ MLS champion ဖြစ်သွားခဲ့တာပါ။ဒါဟာ LAFC အသင်းအတွက်တော့ MLS ဖလားကိုပထမဆုံးအချိန်ရတာလည်းဖြစ်ပါတယ်။အနည်းငယ်နေကတော့ LAFC အသင်းဟာ LA မြို့မှာလှည့်ပြီးတော့ပြည်သက်တွေလည်းထောင်နဲ့ချီပြီးတော့အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ။
ဒါတော့ကိုရင်နိုင်တင်ဆက်တဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ VOR ထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့လူအခွင့်ရေးချိုးဖောက်မှုအခြေအနေသတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကြာသပတေးနေ့ညဘက်9:00နေ10:00အထိထုတ်လွှင့်သွားမယ့်အစီအစဉ်တွေမှာဆိုလို့ရှိရင်တော့ဒီဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးဒီတိုင်းရင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးပါအောင်ခင်ဗျာ
အင်္ဂါနေ့ကကျင်းပခဲ့တဲ့အမေရိကန်အစိုးရသက်တမ်းဝက်ရွေးကောက်ပွဲမဲရီတွင်မူရေးရင်းနှီးချီကြားနိုင်တဲ့အတွက်အထက်နဲ့အောက်လွှတ်တော်ကိုဘယ်ပါတီကထိန်းချုပ်နိုင်မလဲဆိုတာပုတ်တဟူးနေ့အထိတသက်ကိုယ်ကွယ်မရှိသေးပါဘူး။အင်္ဂါနေ့မတိုင်ခင်တုန်းကတော့အထက်ခံ Republican Party ကမဲအများစုနဲ့အောက်လွှတ်တော်တွေမှာအထက်လွှတ်တော်ကိုတောင်ထိန်းချုပ်နိုင်ချေရှိတယ်ဆိုပြီးတော့ခံမှန်းထားတာပါ။ဒါဆိုရင်တော့ဂျန်နက်သမရသက်တမ်းနဲ့အတွင်း Democrat သမရ Joe Biden မျှော်မှန်းထားတဲ့မူဝါဒတွေကိုအကောင့်ထဲမပေါ်အောင်ဟန်တာနိုင်မယ်လို့ Republican တွေကယုံကြည်ထားတာဖြစ်ပါတယ်။ယူကရိန်းနောင်ကန်တောင်ပိုင်းခါဆန်မြို့ကနေရုရှားတပ်တွေဗုဒ္ဓဟူးနေ့မှာပြန်လည်ဆုတ်ခွာသွားတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာရုရှားကျူးကျော်စစ်စတင်သိမ်းပိုက်ခဲ့တဲ့အဲ့ဒီမြို့ကနေရုရှားတပ်တွေအားလုံးထွက်ခွာသွားမှာလားဆိုတော့ကိုတော့ယူကရိန်းအရာရှိတွေတန်ရဝင်နေပါတယ်။ရုရှားတပ်တွေအခုလိုဆုတ်ခွာနေချိန်မှာပဲပရတင်ကတော့ယူကရိန်းကိုဆက်လက်ကူညီသွားမယ်လို့သိရကြောင်းနေတိုးတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံဝန်ဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းဖို့အီရန်ရဲ့အာဏာအရှိဆုံးကောင်းဆောင်အယာတိုလာခါမေနီကသာအမိန့်ပေးခဲ့မယ်ဆိုရင်အဓိကယုံမှာပါဝင်နေသူတွေအတွက်နေစရာနေရာတောင်ရှိတော့မှမဟုတ်ဘူးလို့အီရန်မြေပြင်တပ်မဘုံမှုချုပ်ကီမူအာဟေဒါရီကဗုဒ္ဓဟူးနေ့မှာပြောဆိုကြောင်းအစိုးရအဘော်တပိုင်းမဟာသတင်းဌာနကပြောပါတယ်ဆန္ဒပြပွဲတွေအတွင်းအတင်းမှာဆုံးဖြစ်ခဲ့တဲ့ဆူနီမွတ်စလင်အများစုနေထိုင်ရာဇဟီရာမြို့မှာတွေးထွက်တိုင်ရုံဖြစ်ခဲ့ပြီးတော့ရက်ပေါင်း40လောက်အကြာမှာတပ်မရဲ့အခုလိုပြောဆိုချက်ထွက်လာတာဖြစ်ပါတယ်အီဂျစ်နိုင်ငံမှာကျင်းပနေတဲ့ဥတုရသီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံ COP27 မှာတော့ loss and damage တို့သိကြတဲ့ဥတုရသီပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့ပျက်စီးဆုံးရှုံးမှုတွေအတွက်ပြန်လည်ပိတ်ဆက်ရေးကိစ္စကအဓိကနေရာယူထားပါတယ်။အီဂျစ်နိုင်ငံမှာကျင်းပနေတဲ့ညီလာခံအနေမှာတော့ဥတုရသီအရေးသက်ကြွလှုပ်ရှားသူတဒါစင်ကျော်တို့ကပုတ်ထူးနဲ့မှထုတ်ဖော်ဆန္ဒပြခဲ့ကြပါတယ်။ချန်နာတဲ့နိုင်ငံတွေဘက်ကပေးကမ်းစွန့်ကြဲဖို့ပြောနေတာမဟုတ်ပဲတဟာတရားမျှတမှုရှိရဲ့ဒဏ်နှုန်းညီမျှရေးနဲ့ကိစ္စနဲ့ဆိုင်ပါတယ်လို့ဥတုရသီအရေးနဲ့ကြားမှညီမရေတက်ကြွအလှရှာသူတွေကပြောဆိုသွားပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာပါဒီကနေ့မနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Al-Tayyab တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်း VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းလူမီတာ3049လိုင်းလတ်190ပြင် VO ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.